Welcome to the Voice of America in Burmese.
Mingla nya cha ma shin. New American Taiwan 2019 ခုနှစ်ဇွန်လ20ရက်ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေနားဆင်နိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖန်ယူနားဆင်နိုင်ပါလိမ့်ရှင်။မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။ကျွန်တော်အောင်လင်းဦးပါ။ဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့အမေရိကန်တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်ကိုယ်စားလှယ်နေရာပအဝင်လွှတ်တော်ရွေးကောက်ပွဲမှာ Republican Party ကအနိုင်ရသွားပါတယ်။ Bishop ပြည်မှာရဲ့ Alice Bell ကဝန်ကြီးချုပ် Theresa May အစိုးရရဲ့ဥပဒေပြေးရည်မှန်းချက်တွေပအဝင်တဲ့မင်းငွန်းတရက်နဲ့ဒီကနေ့ပဲပါလီမန်ကိုဖွင့်လှစ်ပေးလိုက်ပါတယ်။ဒီလိုထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုမခင်ဖြူထွေးနေတူကြီးညာပြီးတော့မှာပါ
။အခုညပိုင်းသတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့ရခိုင်ပြည်နယ်ဘူးသီးတောင်မောင်းတော်ရဲ့မေယူတောင်ကျောတခြားနယ်မြေရှင်းလင်းရမှာလူလုတ်လှိုင်ကောင်းနဲ့ခိုအောင်နေတဲ့အကျန်းဖက်သမားလို့ယူဆရသူတွေကိုတွေ့ခဲ့တဲ့အကြောင်
းမေယူတောင်ကျောဆိုတာတောင်တောင်ရောက်ပေါက်နေတယ်ပေါ့နော်ဒီတောင်ကျောဒီမှာဒီဒေသကိုစိုးပိုးထားတဲ့တောင်ကျောလေအဲမေယူတောင်ကျောပဲရှိတယ်အဲ့လိုမျိုးစစ်မှားယူရရလဲ
သမရယုံဝင်ကြီးဌာနပြောခွင့်ရရဲ့သတင်းစာရှင်းလင်းပွဲနဲ့အတူနားဆင်နိုင်ပါတယ်နိုင်ငံပေါင်း28နိုင်ငံပါဝင်တဲ့အရှိတောင်အာရှအာဆီယံဒေတာရင်းဖိုရမ်မှာဒေတာရင်းပြည်ပခါတွေကြိုတင်ကာကွယ်နိုင်ရေးဆွေးနွေးခဲ့တာအစိုးရနဲ့အပြည့်ရစာချုပ် NCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေကြားဆွေးနွေးညှိနှိုင်းမှုပြင်ဆင်နေတဲ့အချိန်တပ်မတော်နဲ့တိုင်းဒေသနဲ့နှက်ကိုင်းတွေအကြားကတိုက်ပွဲပြင်းထန်နေတဲ့အချိန်နေကရင်ပြည်နယ်အတွင်းကြောင်မီသွေးသုံးလျှက်စစ်တပ်အားစစ်ရုံတိစောက်မှုကိုအရက်ဖက်အဖွဲ့အစည်းတွေကဝိုင်းဝန်းကန့်ကွက်တဲ့ဆိုတဲ့သတင်းလွှာတွေကိုကြားကြရမှာပါအစည်းအဝေးနောက်ပိုင်းမှာတော့မြန်မာလူထုနဲ့ကျန်းမာရေးမြန်မာရေးသုံးသပ်ချက်နဲ့အားကစားသတင်းလွှာအစည်းအဝေးတွေရှိပါတယ်အခုအရင်ဆုံးတော့နောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မခင်ဖြူထွေးတို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်လွှတ်တော်သမိုင်းမှာအကုန်အကျအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွှတ်တော်ကိုယ်စားနေရာအတွက်ယူကောက်ပွဲပအဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွှတ်တော်ကြားပြတ်ယူကောက်ပွဲမှာ Republican Party ကအနိုင်ရခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကဒီကနေ့ပဲဂုဏ်ယူပြောကြားလိုက်ပါတယ်။ယူကောက်ပွဲရဲ့အဆုံးသတ်ချက်မှာအမေရိကန်ကိုကြီးကျယ်မြင့်မြတ်အောင်လှုပ်ချတဲ့သူတွေက9နေရာတရင်အတူတွေနဲ့အကုန်ကြခံတုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနည်းအားမှမရခဲ့ဘူးဆိုပြီးသမ္မတထရမ့်ကတွစ်တာလူမှုကွန်ရက်မှာပြောဆိုလိုက်တာပါတကယ်တော့ Republican Party က၄နေရာ Democrat ဘက်ကတနည်းအားအနိုင်ရခဲ့တာဖြစ်ပါတယ်မနေ့ကဂျော်ဂျီယာပြည်နယ်ကရွေးကောက်ပွဲမှာတော့ပြည်နယ်ဆိုးရွားအရာရှိအောင်တို့ဖြစ်တဲ့ကရန်ဟန်ဒါနိုင်ရခဲ့ပြီးဒီမိုကရက်ကိုစလေဂျွန်အော့ဆော့ဖ်ရှုံးနေခဲ့ပါတယ်။တောင်ကယ်ရိုလိုင်းနာပြည်နယ်ကလွတ်တော်နေရာကိုလည်း Republican ကိုစလေ Ralph Norman အနိုင်ရရှိခဲ့တာပါ။သမ္မတထရန့်အစိုးရရဲ့အထက်နေရာတွေမှာတာဝန်ပေးခန့်လိုက်တဲ့ Republican ကိုစလေရဲ့လက်လက်သွားတဲ့နေရာတွေအတွက်ဒီပြည်နယ်ကခုမှရွေးကောက်ပွဲတွေကျင်းပခဲ့တာလည်းဖြစ်ပါတယ်။သမ္မတထရန့်ရဲ့ Twitter မှာချက်နောက်တစ်ခုမှာတော့ဒီမိုကရက်တွေအနေနဲ့ Republican တွေရဲ့ကျမ်းမာရေးဆရှမှုဥပဒေအခွန်ပြတ်တောက်မှုနဲ့လွန်ကျွေးကိစ္စတွေမှာအတူလက်တွဲဆောင်ရွက်ခဲ့မယ်ဆိုရင်ဒီထက်ပိုပြီးအခြေအနေကောင်းနိုင်တယ်လို့အနောက်ချက်ပင်းနေလို့အလုံးမဖြစ်နိုင်ဘူးဆိုပြီးပြောဆိုခဲ့တာပါ။သမ္မတထရန့်ရဲ့ငါးလတာအစိုးရတက်တန်းအတွင်းမူဝါဒရေးရာအရေးပါတဲ့ဥပဒေတွေကိုချမှတ်ဖို့ကြိုးပမ်းမှုတွေမှာတော့ဒီမိုကရက်တစ်ရဲ့ဟန်တာမှုတွေကြန့်ကြာအောင်အချိန်ဆွဲထားတာနဲ့ညင်ဆိုင်နေရတာဖြစ်ပါတယ်
။ဗီဒီရှာဘုရင်မကြီးအဲလီဇဘက်ဟာဝန်ကြီးချုပ်ထရီဆာမေးအစိုးရရဲ့ဥပဒေပြုရေးရည်မှန်းချက်တွေပါဝင်တဲ့မင်းကိုတရက်နဲ့ဒီကနေ့မှပဲပါလီမန်ကိုအစဉ်လာတိုင်းဖွင့်လှစ်ပေးလိုက်ပါတယ်။ဗြိတိန်အစိုးရရဲ့အစီအစဉ်တွေထဲမှာတော့ပြီးခဲ့တဲ့နှစ်ထဲလူထုဆန္ဒခံယူပွဲတရက်နဲ့ဆုံးဖြတ်ခဲ့ပြီးအခုအခါဥရောပသမဂ္ဂ EU တာဝန်ရှိသူတွေနဲ့ဆင့်ဆက်ညှိနှိုင်းနေတဲ့ EU ဖွဲ့ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးကိစ္စရပ်တွေလည်းပါဝင်ပါတယ်
။ My government's priority is to secure the best possible deal as the country leaves the European Union.
ဆိုရအနေနဲ့ EU ကထွက်တဲ့နေရာမှာတက်နိုင်သမျှအကောင်းဆုံးဖြစ်အောင်ဆင့်ဆက်ညီနိုင်ရေးဦးစားပေးဖို့ EU ဖွဲ့ဝင်မဟုတ်တော့တဲ့အနာဂတ်ဗြိတိန်နိုင်ငံအတွက်ပါလီမန်အပြင်အုပ်ချုပ်ရေးကဏ္ဍစီးပွားရေးလုပ်ငန်းတွေအပါအဝင်တခြားလူတွေနဲ့အတူလက်တွဲပြီးတော့တက်နိုင်သမျှသဘောတဲ့ဖြစ်အောင်ကြိုးပမ်းဖို့လဲအဆိုရအဖွဲ့ဝင်ဝင်ကြီးတွေတန်ဋိဌာန်ချထားတဲ့အကြောင်းအဲလီဇဘက်ဘီမကြီးကမိကွန်းမှာထည့်သွင်းပြောဆိုသွားတာပါဒီဘီမကြီးရဲ့မိကွန်းထဲမှာပါဝင်တဲ့ကိစ္စတွေကိုတော့လွတ်တော်မှာရှေ့သတင်းပတ်ထဲမဲခွဲဆုံးဖြတ်ကြမှာပါအယူကနေထွက်ခွာမဲ့ဗြိတိန်အနေနဲ့လူရမှုကြီးကြပ်ရေးနောက်နိုင်ငံတကာအတိုင်းအဝန်းကပိတ်ဆို့တန်ခတ်မှုနျူကလ িয়ার လုံခြုံရေးလျှာစိုက်ပျိုးရေးအစရှိတဲ့တီးခြားလွတ်လပ်တဲ့မူဝါဒတွေအများပြားချမှတ်ရမှာဖြစ်တဲ့အကြောင်းလေးပြောဆိုခဲ့တာပါအစိုးရအနေနဲ့စီးပွားရေးအားကောင်းလုပ်ပြီးတော့အလုပ်ကံတွေဖန်တီးဖို့နဲ့အခွင့်အရေးတွန်းမြင့်ကောက်ခံပြီးအမျိုးသားချမ်းမရေးနဲ့ပညာရေးကဏ္ဍတွေမှာတွန်းမြင့်သုံးစွဲဖို့ရည်ရထားတဲ့အကြောင်းလေးပြောဆိုသွားပါတယ်နေတိုးမဟာမိတ်အဖွဲ့ရဲ့သတ်မှတ်ချက်နဲ့အညီစစ်ဖက်မှပုံမှန်ရင်းနှီးမြှုပ်နှံဖို့နဲ့ပြည်တိုင်းပြည်ရဲ့ဒီအသက်တင်ထုတ်လုပ်မှုရဲ့နှစ်ရာခိုင်နှုန်းကိုကာကွယ်ရေးအတွက်သုံးစွဲမှာဖြစ်တယ်လို့ရာသီဥတုဆိုင်ရာပါရီသဘောတူညီချက်အကောင့်ထဲဖော်မဲ့လုပ်ငန်းတွေကိုအားပေးသွားမယ်လို့လည်းပြောဆိုခဲ့ပါတယ်ရှင်
။စီးပွားနိုင်ငံတွေမှာအမေရိကန်ချက်တက်လျင်ဒီစင်းကအင်္ဂါနေ့အစောပိုင်းမှာပြစ်ချခဲ့တဲ့ ယူရန်နိုင်ငံလို့မောင်းသူမဲ့ဒရုန်းယာဉ်တစ်စင်းဟာယူရန်နိုင်ငံရဲ့တွန်လန်ရေးပြည်ဆောင်တပ်ကအသုံးပြုတဲ့ယာဉ်တစ်စင်းဟုတ်မဟုတ်အတိပြုနိုင်မှုနီးစပ်နေပြီလို့အမေရိကန်ဆိုတာတောင်းရင်ရှိသူတွေက VOA ကိုပြောပါတယ်ပြစ်ချလိုက်တဲ့ဒရုန်းယာဉ်ကိုဆီးရီးယားမှာရှိတဲ့ယူရန်တွန်လန်ရေးပြည်ဆောင်တပ်ရဲ့မြေပြင်ထိ ंछ ုပ်ရေးစခန်းကထိ ंछ ုပ်မောင်းနေခဲ့တာဖြစ်ကြောင်းလည်းအမည်မဖော်လို့သူအမေရိကန်သတင်းအရင်းမြစ်တွေက VOA ကိုပြောဆိုခဲ့ကြတာပါယူရန်ရဲ့မြေပြင်ထိ ंछ ုပ်ရေးစခန်းဟာဟာမာမြို့အနီးမှာရှိတယ်လို့လည်းအမေရိကန်တောင်းရင်ရှိသူတယောက်ကပြောပါတယ်အမေရိကန်ပင်တဂွန်စစ်ဌာနချုပ်ရဲ့ပြောခွင့်ရသူရေတပ်ဖွဲ့ကြီး Jeff Davis ကတော့ IS အစ္စလမ်စစ်သွေးကြွတွေကိုတက်ခတ်နေတဲ့ဒေသခံတပ်ဖွဲ့တွေကိုအမေရိကန်ကလက်ချင်တင်ချပေးနေတဲ့ Al-Tarf မြို့နီးကညမောင်းတပ်ဖွဲ့တွေရဲ့ Scant ခုနီးကိုချင်းကပ်လာတဲ့ Iran နိုင်ငံလို့ Shahed 129 မောင်းသူမဲ့ drone ကိုဒေသစံတော်ကြီး12နာရီခွဲလောက်မှာ American F-15E Strike Eagle ဂျက်တက်လေယာဉ်ကပစ်ချခဲ့တာဖြစ်တဲ့အကြောင်းပြောဆိုကြရပါယူရန်နိုင်ငံလို့ drone ယာဉ်တစ်စင်းကိုဒီလ၈ရက်နေ့မှာတော့ပြစ်ချခဲ့တဲ့နေရာမှာပဲမနေ့ကပြစ်ချခံခဲ့ရတဲ့ drone ယာဉ်ကိုထပ်မံတွေ့ရှိခဲ့တာလို့လည်းပြောဆိုသွားပါတယ်ဆီးရီးယားနိုင်ငံအတွင်းမှာ IS အစွန်းရောက်တွေကိုချိန်မုံမို့ရည်မှန်းထားပြီးတခြားသူတွေနဲ့ထိတ်တဲရင်ဆိုင်မှုရည်ရွယ်မထားပေမဲ့လည်းအမေရိကန်နဲ့မဟာမိတ်တွေကိုကာဝေးရမှာတော့အမေရိကန်အနေနဲ့လက်တွန်နေမှာမဟုတ်ဘူးလို့လည်းပင်တဂွန်ရဲ့ပြောခွင့်ရသူကသတင်းတောက်တွေကိုပြောဆိုသွားပါတယ
်ရုရှားကာကွယ်ရေးဝန်ကြီးစာဂေးရှိုဂူလိုက်ပါလာတဲ့ဒီရုရှားလေယာဉ်ဟာဘော်တစ်ပင်လယ်ကိုဖြတ်ပြီးတော့ပြန်တန်းနေတဲ့အချိန်ဒီနေ့မြောက်အတ္တလန္တိတ်နေတိုမဟာမိတ်တိုက်လေယာဉ်တွေကအနီးကပ်ပြန်တန်းလာခဲ့ပြီးတော့အဲ့ဒီနောက်ရုရှားအဆောက်ရှောက်လေယာဉ်တစ်စင်းကဂျောင်းဝင်ပြန်တန်းခဲ့ပြီးတဲ့နောက်မှာအဲ့ဒီလေယာဉ်အဝေးကိုပြန်ထွက်သွားခဲ့တယ်လို့ရုရှားသတင်းတွေမှာဖော်ပြနေပါဗျ။နိုင်ငံတကာရေပိုင်တဲ့ပုံမှာပြန်တန်းနေတဲ့အချိန်ရုရှားကာဝေးဝင်ကြီးလိုက်ပါလာတဲ့လေယာဉ်ကိုနေတိုတိုက်လေယာဉ်တစ်စင်းကချဉ်ကပ်လာခဲ့တာလို့ဆိုပါတယ်။ဒါကြောင့်ဝင်ကြီးလိုက်ပါလာတဲ့လေယာဉ်နဲ့ဒီနေတိုလေယာဉ်ကြားကိုရုရှားတိုက်လေယာဉ်တစ်စင်းကဝင်နေရယူပြန်တန်းပြီးတော့လက်လက်ကန်အဆောက်ရှောက်တွေပါတယ်ဆိုတာကိုသတိပေးခဲ့တဲ့အကြောင်းအဲ့ဒီနောက်မှာနေတိုတိုက်လေယာဉ်ပြတ်ထွက်သွားတာဖြစ်တယ်လို့သတင်းမှာဖော်ပြထားတာပါဒီသတင်းတွေနဲ့ပတ်သက်ပြီးတော့ NATO အဖွဲ့ကတော့သူတို့အနေနဲ့လှုပ်ထုံလုပ်နေတဲ့အညီလှုပ်ဆောင်တာဖြစ်တယ်လို့တုံ့ပြန်ထားပါတယ်ဝန်ကြီးရှိုဂူဟာကာကွယ်ရေးဝန်ကြီးဌာနကတခြားတာဝန်ရှိသူတွေနဲ့ဆွေးနွေးပွဲလုပ်ဖို့အတွက်ရုရှားအနောက်ပိုင်းကာလီနင်ဂတ်မြို့ကိုသွားနေတဲ့အချိန်မှာအခုလိုဖြစ်ခဲ့တာလို့ဆိုပါရယ်ဘောလ်တစ်ပင်လယ်ပေါ်မှာပြန်တန်းနေတဲ့အမေရိကန်စစ်လေယာဉ်အနီးမီတာအနည်းငယ်ကွာလောက်အထိရုရှားစစ်တပ်ကတိုက်လေယာဉ်တစ်စင်းပြန်တန်းလာခဲ့တဲ့ဖြစ်ရပ်အပြီးတရက်အကြာမှာပဲအခုဖြစ်ရပ်ကြုံရတာပါရှင
် View American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ58 kHz 5885စနီတနူးနေမှာလိုင်းလိုက်မီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေမေကန်တဲ့မြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုနေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့ကဘူရာယုံမှာမနေ့တုန်းကဟန်တားနိုင်ငံရဲ့အကြမ်းဖက်တိုက်ခတ်မှုကြိုးစားမှုတွင်အသေးဖက်စီမိသူဟာအသက်36နှစ်အရွယ်မော်ရိုကိုနိုင်ငံသားဖြစ်ပြီးအရင်တုန်းကအကြမ်းဖက်ဝါဒနဲ့ဆက်နွယ်မှုနောက်ကျောင်းရာဇဝင်မရှိတဲ့သူဖြစ်တဲ့အကြောင်းအာဏာပိုင်တွေကပြောဆိုလိုက်ပါတယ်အစိုးရရှင်းလင်းရုံးပြောခွင့်ရသူအဲရစ်ဗန်ဒါဆစ်ကတော့တိုက်ခတ်မှုကြံစည်သူရဲ့အမည်ကိုအတူကအိုစီဖြစ်ရင်းညွှန်းသုံးဆွဲပြီးစုံစမ်းစစ်ဆေးသူတွေကညာတုန်းကသူ့အိမ်မှာတွားရောက်ရှာဖွေခဲ့တဲ့အကြောင်းလဲဒီကနေ့ပဲသတင်းတော်တွေကိုပြောဆိုသွားပါတယ်ဘရပ်ဆဲဘူရာယီကမနေ့တုန်းကဖြစ်ဖြစ်အတွင်းမှာတော့တိုက်ခတ်ဖို့ကြိုးစားသူဟာခီးစယ်တွေစုနေတဲ့နေရာအနီးအော်ဟစ်ပြီးလက်စွဲရည်ထဲမှာပါလာတဲ့ဘုံကိုပောက်ခွဲဖို့ကြိုးပမ်းခဲ့တာဖြစ်ကြောင်းအာဏာပိုင်တွေပြောဆိုထားတာပါဒီနောက်မှာတော့ဘူရာယုံပလက်ဖောင်းဘက်ကိုထွက်ပြေးသွားပြီးဘူရာယုံမှရဲ့နောက်ကိုလိုက်နေတဲ့အချိန်မှာပဲအင်ရိုက်တန်တွေ gas တန်းငွေဘူးတွေနဲ့လူတွေကိုထိခိုက်အောင်ရည်ရွယ်ထားတဲ့လက်ကန်ရည်ထဲကဘုံဟာပြင်းပြင်းထန်ထန်ပောက်ခွဲသွားခဲ့တာလို့လည်းတာဝန်ရှိသူတွေကပြောပါတယ်ဒီနောက်မှာတော့စစ်သားတယောက်ကတနက်နဲ့ချက်ပေါင်းများစွာပြစ်ခတ်ခဲ့တဲ့အတွက်နေရာမှာပွဲချင်းပြီးတည်ဆုံသွားခဲ့တာပါတက္ကသိုလ်ရဲ့ကိုပေါ်မှာတော့အသေးခံဘုံးတွေပတ်ထားတာမျိုးမရှိဘူးလို့လည်းအစိုးရရှင်းနေရုံပြောခွင့်ရသူကပြောဆိုခဲ့ပါတယ်။ခီးသွားတွေတိတ်မများသေးတဲ့အချိန်ဒေသစံတော်ရဲ့ည9နာရီမတိုင်ခင်ဖြစ်ခဲ့တဲ့တိုက်ခိုက်မှုအတွင်းမှာတော့ထိခိုက်ဒဏ်ရာသူမရှိခဲ့ပါဘူး။အင်တာနက်လူမှုကွန်ရက်တွေပေါ်မှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာတော့ဘူရာယုံအတွင်းကအသေးစားမိလောင်မှုတစ်ခုဖြစ်နေတာကိုတွေ့ခဲ့ကြရပါတယ်။အခင်းဖြစ်ပွားခဲ့တဲ့ဘူရာယုံအပြင်ဘရပ်ဆဲရင်မြင်းနဲ့ခီးသွားတွေအသွားလာများတဲ့အနီးနားကဘရင်နန်းတော်တွေမှာပါဘေးလွတ်ရာပြောင်းရွှေ့မှုတွေကိုလည်းလုပ်ခဲ့ကြရပါတယ်။2015နိုဝင်ဘာလထဲမှာတော့ဘရပ်ဆဲခြေဆိုင်အစ္စလမ်ဆွေရဝါဒီတွေကပြင်သစ်နိုင်ငံပဲရစ်မြို့မှာလူပေါင်း130လောက်တိုက်ဆုံးခဲ့ရတဲ့တိုက်ခိုက်မှုတွေကိုကျူးလွန်ခဲ့တဲ့အချိန်ကစလို့ဘယ်ဂျီယံနိုင်ငံမှာလုံခြုံရေးအတွက်အ ထူးသတိထားစောင့်ကြနေရလည်းဖြစ်ပါတယ်
။ဆော်ရီယာရီပြပြင်ဆယ်မန်ဟာအသက်32နှစ်အရွယ်သူ့ရဲ့သားဖြစ်သူမိုဟာမက်ဘင်ဆယ်မန်ကိုသူ့ရဲ့ရာဆက်ခံပေးအင်ရှိဆန်မင်းသားနေရာတူပေးလိုက်ပါတယ်။ဒီချိန်ထဲမှာလည်းဒီကာကွယ်ရေးဝန်ကြီးအဖြစ်နဲ့ရောတိုင်းပြည်ရဲ့စီးပွားရေးပြုပြင်ပြောင်းလဲမှုအကျိုးပေးမှုတွေမှာကြီးကြပ်ဖို့အတွက်လည်းတာဝန်ပေးလိုက်ကြပါ။ဆော်ရီအစိုးရအဘော SPA သတင်းဌာနကနေတဆင့်ဒီကနေ့ထုတ်ပြန်တဲ့အမိတ်ဒီဂရီထဲမှာအခုလိုခန့်အပ်တဲ့အကြောင်းကိုကြေညာလိုက်ကြပါ။အရင်အရှိဆန်မင်းသားလည်းဖြစ်နောက်ဘင်ဆယ်မန်ရဲ့တူလည်းဖြစ်တဲ့မိုဟာမက်ဘင်နယက်ကိုတော့ပြည်ထရေးဝန်ကြီးယာရုအပါအဝင်သူ့ရဲ့ဒီယာရုတာဝန်တွေကနေအနာပေးလိုက်တာဖြစ်ပါတယ်။ဒါကြောင့်ဒုတိယအရှိဆန်မင်းသားဖြစ်ခဲ့တဲ့မိုဟာမက်ဘင်ဆယ်မန်ဟာအခုဆိုရင်တော့ဆော်ရီနိုင်ငံရဲ့ဒုတိယဝန်ကြီးချုပ်ဖြစ်လာတော့မှာပါ။သူဟာအီရန်နိုင်ငံကကြောထောက်နောက်ကပေးထားတဲ့ဟူဒီတပုံတွေနဲ့တိုက်နေတဲ့စစ်ပွဲမှာယမင်ဆူရဘက်ကနေတိုက်ပေးနေတဲ့ဆော်ရီဥဆောင်တဲ့ညွတ်ပေါင်းဖွဲ့ရဲ့တိုက်ခိုက်မှုတွေကိုဥဆောင်ကုတ်ကဲနေတဲ့သူလည်းဖြစ်ပါတယ်။အခုနောက်ဆုံးအပြောင်းလဲကိုတော့နိုင်ငံတော်တစ္ဆာကကောင်စီလိုလူသိများတဲ့တော်ဝင်မိသားစုတွေနဲ့ဖွဲ့စည်းထားတဲ့ကောင်စီအဖွဲ့ဝင်34ယောက်ထဲမှာ31ယောက်ကထောက်ခံအတည်ပြုခဲ့တာဖြစ်တဲ့အကြောင်းလဲဆော်ရီအစိုးရသတင်းမှာဖော်ပြထားပါတယ်။Sorry ဘင်ဆယ်မန်ဟာသူ့ရဲ့ဒီအဖေတူအမေကွဲအကိုဘယင်အဗ်ဒူလာနဲ့ရွာဆန်သွားပြီးတဲ့နောက်2015ခုနှစ်မှာနတ်တဲ့အာနာရလာခဲ့တဲ့သူဖြစ်ပါတယ်ရှင်။
ဒီနေ့နောက်မှတမိုင်းဝင်စီးပွားရေးညီလာခံတရားကျင်းပဖို့ရှိနေတဲ့ဗီယက်နမ်နိုင်ငံမှာအတိုက်ခံနေပေါ်တပါတီကွန်မြူနတီအစိုးရရဲ့ဖိနှိပ်မှုတွေကြောင့်စီးပွားရေးမှာမထင်မဲ့ပဲတည်ငြိမ်မှုရလာတဲ့အတွက်နိုင်ငံရဲ့ယင်းနှမြုံနယ်သူတွေသဘောကျနေရလို့အကဲခတ်တွေပြောပါရယ်2015ဇန်နဝါရီလကစလို့2019ဧပြီလအထိလူခွင့်ရေးလှုပ်ရှားသူတွေဘလော့ဂါတွေကိုအရက်ဝယ်လုံခြုံရေးအာဏာပိုင်တွေကကိုထိလက်ရောက်ရဲနေတဲ့အဖြစ်ဖြစ်36ခုဖြစ်ပွားခဲ့ပြီးအပြည့်အထန်ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တဲ့အကြောင်းနယူးယောက်ခြေဆိုင် HR လူခွင့်ရေးလှုပ်ရှားမှုအဖွဲ့ကလည်းတင်းနှံနေတဲ့တုန်းကပြောဆိုထားတာပါဒီထက်ကတချို့ကတော့ပအဝင်ချင်းထိန်းသိမ်းရေးဒါမှမဟုတ်လူခွင့်ရေးခြေနေတွေတိုးတက်အောင်ဆန္ဒပြတောင်းဆိုမှုတွေမှာပါဝင်ခဲ့ကြသူတွေဖြစ်ပါတယ်အကဲခတ်တွေကတော့ဖိနှိပ်မှုတွေကိုပြပရင်းနှီးမြှုပ်နှံသူတွေနဲ့ပြည်တွင်းကစီးပွားရေးအတိုင်းဝန်ချာမှာလက်လူရှူထားကြပြီးပြပရင်းနှီးမြှုပ်နှံမှုတွေပေါ်အထူးကမိကိုအားထားပြီးအရှင်ဟုန်ကောင်းကောင်းနဲ့တိုးတက်နေတဲ့စီးပွားရေးပေါ်ချင်းချောက်မှုတွေကိုဖယ်ရှားမဲ့အစိုးရရဲ့လုပ်ရက်တွေကိုလည်းလက်ခံနေကြပုံရတယ်လို့ပြောဆိုခဲ့ကြပါတယ်ဟနွယ်မြို့မှာရှိတဲ့မဲကောင်စီးပွားရေးအဖွဲ့ရဲ့စီးပွားရေးအရာရှိချုပ်အတန်မကတ်ဒီကတော့စီးပွားရေးသမားတွေအနေနဲ့တည်ငြိမ်တဲ့အခြေအနေတွေကိုသဘောကျနေပြီးကျင့်ဝတ်တစ်ခါအရာရောဒီမိုကရေစီရှုထောင့်ကပါကြည့်မယ်ဆိုရင်မလုပ်တဲ့ကိစ္စတွေကိုစီးပွားရေးအတိုင်းဝန်ကြီးကလက်ခံထားတဲ့အကြောင်းပြောဆိုခဲ့တာပါ။ပြည်နယ်နိုင်ငံကနိုဝင်ဘာလနဲ့ကျင်းပမယ့်အာရှပစိဖိတ်ထိပ်သီးဆေးရုံးပွဲအပတ်ညီလာခံမတိုင်ခင်အတိုက်ခံဆန့်ကျင်လှုပ်ရှားမှုတွေကိုဖိနှိပ်ဖို့ရည်ရွယ်ထားဝင်ရတယ်လို့လည်းအကဲခတ်တွေခန့်မှန်းနေတာပါ။အပတ်ညီလာခံကိုတော့အမေရိကန်သမ္မတဒေါ်နယ်ထရန့်ပါဝင်နိုင်ငံပေါင်း20လောက်ကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်
။ယင်းမြို့နယ်သူတွေရဲ့ဖိအားပေးမှုတွေကိုကြုံရတဲ့ဥပါအငားရင်ဝန်ဆောင်မှုကုမ္ပဏီပူးတဲ့တည်ထောင်သူ Travis Kalanick ဟာကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်အဖြစ်ကနေနှုတ်ထွက်လိုက်ပါပြီ။ဥပါအနေနဲ့ဒေသဆိုင်ရာအစိုးရစီမံစည်းကမ်းစက်မှတ်သူတွေကိုမမမကန်အချက်လက်တွေပေးခဲ့တယ်လို့ဆိုပြီးတော့စုံစမ်းစစ်ဆေးခံနေရချိန်မှာပဲကုမ္ပဏီရုံးခန်းတွေအတွင်းမှာလည်းလိမ်မိန်ဆိုင်ရာအရာနှောက်ယှက်စော်ကားတာတွေရှိခဲ့တယ်ဆိုတဲ့သတင်းတွေထွက်ပေါ်လာတာနဲ့ပတ်သက်ပြီးတော့ဖြေရှင်းဖို့ကြိုးစားနေရတဲ့အချိန်မှာပဲ Mr. Kalanick နှုတ်ထွက်တာဖြစ်ပါရဲ့ရှင
်။ဘုရုနှစ်ညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လွင်ဦးနဲ့မက်ခင်ဖြူထွေးတို့ကြီးညာပေးသွားတာပါ။အခုသတင်းဆောင်ပါတွေဆက်သွယ်မြင်မြန်ချက်တွေစက်တိုက်ထုတ်လွှင့်ပါမယ်ရှင်။ရခိုင်ပြည်နယ်မောင်တော်ဒေသဘက်ကမေယူတောင်ချောမှာလုံခြုံရေးတပ်ဖွဲ့ကရှင်းလင်းနေကြောင်းဒီကနေ့ကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါရတယ်။တောတောင်ထူထပ်တဲ့ဒေသတွေမှာလက်နက်ကင်တွေဟာလှိုင်းကောင်းတူနေထိုင်နေကြသလိုဒေသခံတွေကိုလည်းအတင်းအကျပ်လက်နက်ကင်သင်တန်းတွေပေးနေတယ်လို့သတင်းစာရှင်းလင်းပွဲအတွင်းမှာဦးစော်ထေးကပြောပါတယ်။အခုမှဆိုရင်ဖမ်းဆီးထားသူပေါင်း600ကျော်ရှိပြီးရင်ဆိုင်တိုက်ပွဲအတွင်းအသေးဖမ်းဆီးရမိသူတွေလည်းရှိတယ်လို့ဆိုပါတယ်။ဒီအကြောင်းကိုကိုအောင်အောင်ကစူးစီးတင်ပြထားပါတယ်ရှင်
။ရခိုင်ပြည်နယ်ရဲ့အကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ပွားလာနေတဲ့အနေအထားကိုတားဆီးဖို့မေယူတောင်တန်းနေဘော်ကလက်နက်ကင်တွေကိုအောင်ရစခန်းတွေကိုလိုက်လံရှင်းလင်းနေကြောင်းသမရယုံဝင်ကြီးဌာနပြောခွင့်ရဦးစော်ထေးကပြောပါတယ်။ဒါပြင် ARS လက်နက်ကင်အဖွဲ့ဗန္ဓာရေးတာဝန်ခံစုသူကိုလည်းမကြခင်ကဖမ်းဆီးရမိထားတယ်လို့တခြားဖမ်းဆီးရမိသူတချို့ကလည်းမေယူတောင်တန်းနေဘော်မှာဒေသခံတွေကိုအကြမ်းဖက်တိုက်ခိုက်ဖို့လက်နက်ကင်သင်တန်းတွေပေးနေတာလို့ပြောကြားကြောင်းဦးစော်ထေးကပြောပါတယ်။
ဖိလစ်ပိုင်တို့ဘာလို့မှဆိုအခုလက်ရှိကြုံတွေ့နေတဲ့အနေအထားမျိုးပေါ့နော်ဒီလိုမျိုးတိုက်ခိုက်နိုင်တဲ့အထိဖြစ်နိုင်တယ်ဘာကြောင့်လဲဆိုတော့ရွာတိုင်းရွာတိုင်းမှာတို့ရဲ့ဟိုအမာခံပေါ့နော်တို့လေ့ကျင့်ပြီးသင်တန်းပေးထားတဲ့လူတွေရှိနေပြီအဲ့ရှိရနေပြီးတော့ဆက်ပြီးတော့အချိန်မရွေးပေါ့နော်အဲလက်လက်ခရံကျန်တဲ့ပံပိုးမှုနဲ့လုပ်လိုက်မယ်ဆိုရင်ကျွန်တော်မောင်တော်ကအချိန်မရွေးအဲအကျန်းဖက်တိုက်ခိုက်နိုင်တဲ့ပေါင်းကူးချေကိုဖြစ်သွားနိုင်တယ်ဆိုတော့ကျွန်တော်တွေ့ရတယ်မေယူတောင်ကျောဆိုတာဟိုတောင်တောင်ရောက်ပေါက်နေတယ်ပေါ့နော်ဒီမှာဒီဒေသကိုစိုးပိုးထားတဲ့တောင်ကလည်းအဲမေယူတောင်ကျောပဲရှိတယ်
လွန်ခဲ့တဲ့ဖေဖော်ဝါရီလလောက်ကစလို့ဒေတာရင်းနေမြေရှင်းလင်းမှုတွေလောက်တာမှာတက်မတော့အနေနဲ့မပါဝင်တော့ပဲ။နေကြားဆောင်ရဲတပ်ဖွဲ့နဲ့နေမြေကန်ရဲတပ်ဖွဲ့တွေကသာတာဝန်ယူဆောင်ရွက်ခြင်းအတွင်းအကြမ်းဖက်တိုက်ခိုက်မှုရွာသူရွာသားတွေကိုတင်းနှံနေပြနေလားလို့ဥစောထေးကပြောပါရတယ်။ဒီလိုဒေတာရှင်းလင်းမှုတွေလောက်ရမှာအကြမ်းဖက်ခုခံမှုတွေရှိခဲ့တယ်လို့ဒေတာကန်ရွာသားတချို့လည်းတက်ပြတ်ခံရကြောင်းသူကပြောပါရတယ်။အဲဒီဒေတာကန်အစွန်ရောက်တဲ့နေ့နိုင်ငံတကာကအစွန်ရောက်အကြမ်းဖက်အဖွဲ့တွေနဲ့လည်းဆက်ဆက်မှုရှိနေတာကိုဥစောထေးကအခုလိုထောက်ပြပါရတယ
်။ကျွန်တော်တို့ဒီအာရှဒေတာမှာအကြမ်းဖက်တွေဟိုထွက်ပေါ်လာတယ်ဆိုတာပါကစ္စတန်မှာ training တွေပေးတယ်လို့ပါလို့ရှိတယ်အဲ့မှာလည်းတကယ် al-Qaeda လို့ပါလို့ရှိတယ်ပေါ့နော် al-Qaeda network ရှိတယ်အဲ့ al-Qaeda အခုဒီဘက်မှာဆိုရင်ကျွန်တော်တို့ကအရှေ့လေဘက်မှာဆိုရင် ISIS ရှိတယ် ISIS network ရှိတယ် ISIS network ကအခုဖိလစ်ပိုင်လို့ပါလို့ဒီကျွန်တော်ဆက်လာပြီပေါ့နော်ဒါပေမဲ့ဒီဘက်မှာ al-Qaeda ကသူတို့နှစ်ခုကမတူသို့တော့အဲ့အရာတွေကိုဆက်ဆက်ပြီးလုပ်တဲ့လူတွေကတော့တွားပြီးတော့တူနေတာပေါ့နော်အဲ့အဲ့လိုတော့ရှိတယ်ဒီဘက်ဆက်ဆက်မှုရှိလားပြောရင်တော့ရှိတယ်ငွေကြေးရတော့လည်းကောင်းဒီ ideology အပိုင်းရတော့လည်းကောင်းဆက်ဆက်မှုရှိတယ
်ဒါပေမဲ့လည်း Arakan Rohingya Salvation Army အဖွဲ့ကတပ်မှုကြီးအတ္ထဦးလာနဲ့ writer သတင်းဌာန online ပေါ်ကနေတင်ပြလို့တဲ့ရုပ်သက်မေးမြန်းခဲ့မှာနိုင်ငံသားက IS သတိကြအဖွဲ့နဲ့ဆက်ဆက်မှုမရှိဘူးလို့သူကညင်းဆိုခဲ့ပူပါတယ်ဒီကနေ့အချိန်ထိဖမ်းဆီးရမိသူပေါင်း62ယောက်ရှိပြီးစစ်ဆေးမှုအပြီးလွတ်ပေးခဲ့သူအချို့ရှိပေမဲ့အမှုရင်ဆိုင်နေရဆဲဥယျာဉ်593ယောက်ရှိတယ်လို့လည်းဦးစော်ထေးကပြောပါတယ်ခင်ဗျာ
ကိုအောင်အောင်စူးစီးတင်ပြသွားတာပါရှင်အစိုးရနဲ့အပြည့်ရစာချုပ် NCA လက်မှတ်မရေးထိုးရသေးတဲ့အဖွဲ့တွေကြားညှိနှိုင်းဆွေးနွေးဖို့ပြင်ဆင်နေတဲ့အချိန်မှာတပ်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တပ်ဖွဲ့တွေကြားမှာတော့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာနေပါတယ်။လက်တလော့တိုက်ပွဲပြင်းထန်နေတာကကချင်ပြည်နယ်အတွင်းမှာဖြစ်ပြီးရှမ်းပြည်နယ်ဘက်မှာလည်းတိုက်ပွဲတွေထပ်မံဖြစ်ပွားနေပါတယ်။လက်ရှိဖြစ်ပွားခဲ့တဲ့တိုက်ပွဲသတင်းတွေကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါတယ်ရှင်။
ဟုတ်ကဲ့ပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံးဒုတိယအကြိမ်အစည်းအဝေးကျင်းပပြီးတလအတွင်းမှာတိုက်ပွဲတွေပြန်လည်ဖြစ်ပွားလာတာဖြစ်ပြီးအထူးသဖြင့်ကချင်ပြည်နယ်တနိုင်းဒေသဘက်မှာတိုက်ပွဲတွေပြင်းထန်နေပါတဲ့ဒီတိုက်ပွဲတွေဟာဒီလအစောပိုင်းကစတင်လာခဲ့ရာကရွှေနဲ့ပရင်မော်တွေကရွှေပြောင်းလုပ်သားတွေကို15ရက်နေ့မှနောက်ဆုံးထထွက်ခွာဖို့တတိပေးပြီးတဲ့နောက်မှာပုံမူပြင်းထန်လာတာဖြစ်ပါတယ်လက်ရှိဖြစ်ပွားနေတဲ့တိုက်ပွဲအခြေအနေကိုဖားကန့်ဒေတာအခြေစိုက်ကချင်လွတ်လပ်ရေးတပ်ဖွဲ့ KIA တပ်ရင်း6ရဲ့တပ်ရင်းမှုကအခုလိုပြောပါတယ
်။တနိုင်းတော့ဒီမနေ့တကြိမ်ဟိုမှာလောနာမှာလောနာမှာတကြိမ်တိုက်ပွဲဖြစ်တယ်ဆိုတော့မနေ့9နာရီလောက်မှာတိုက်ပွဲဖြစ်တယ်ဆိုတော့ဟာကြားတယ်ခင်ဗျာ။မနေ့သေးရသေးတော့မှအဲ9ချိန်ဖြစ်တယ်လေသူကတော့အဲ့ဒီဟိုတနိုင်းလမ်းပေါ့နော်။
အင်္ဂါနေ့ကမိုးကောင်းမြို့နယ်အတွင်းမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့ကြောင်းနဲ့ဇွန်လဇန်ပိုင်းကစတင်ပြီး KIA တပ်မဟာနှင့်နယ်မြေဖားကတ်နဲ့တနိုင်းဒေသဘက်မှာတိုက်ပွဲအကြိမ်30ကြော်လောက်ဖြစ်ပွားခဲ့ကြောင်းပြောပါတယ
်တိုက်ပွဲဖြစ်တာတော့နည်းနည်းကြာလာပြီးကျွန်တော်တို့ဒီလဇန်ပိုင်းတော့ကနေစပြီးဖြစ်တာကျွန်တော်တို့ဘက်မှာတော့အဲ9ကြိမ်လောက်ပဲကျွန်တော် area မှာတော့9ကြိမ်လို့ဖြစ်တယ်ခင်ဗျာဒီ24နဲ့ဒီတနိုင်းလားပဲခင်ဗျာအဲ့ဒီဘက်မှာပဲတိုက်ပွဲကစိတ်တယ်ခင်ဗျာအဲသူတို့ဘက်တော့ကျွန်တော်ရှင်နဲ့အချင်း30အထက်တော့ရှိတော့ပြီခင်ဗျာ
ဒီတိုက်ပွဲတွေကြောင့်ရွှေနဲ့ပြင်းမော်တွေကထောင်ထဲချတဲ့လူသားတွေအပြင်အင်ဂါဂါနမ်ခန်းနဲ့ကော်ရာရွာကရွာသားတွေပါထွက်ပြေးတိမ်းရှောင်နေကြရပါတယ်ရှမ်းပြည်နယ်မြောက်ပိုင်းကုတ်ခိုင်မြို့နယ်အတွင်းမှာလည်းအင်္ဂါနေ့က TNLA ခေါ်တအန်းပလောင်တပ်ဖွဲ့နဲ့အစိုးရတပ်မတော်ကြားမှာတိုက်ပွဲတစ်ကြိမ်ဖြစ်ပွားခဲ့ပါတဲ့တိုက်ပွဲအခြေအနေကို TNLA တပ်ဖွဲ့ကပြန်ကြားရေးတာဝန်ခံဗိုလ်မှူးတပ်အိုက်ကျော်ကအခုလိုပြောပါတဲ
့မြေကတော့ကုတ်ခိုင်မြို့နယ်ယူမော်ရွာနီးမှာဒီနေ့လည်းတနင်္လာနေ့နေ့မှာလင်းလို့ရေးချက်ထလာတော့တကယ်တကယ်ဖြစ်တယ်ဒီမှာတော့သူစစ်တလာတော့ကျွန်တော်တပ်ဒီတော်တယ်မှာဒီလိုပေါ်နေသူတော့ဒီရန်တက်ဖို့ဖြစ်တာဒီမမီကတည်းကဖြစ်တယ်မဖြစ်တာတော့3ရက်လောက်ရှိတယ်ဒီနေ့တော့တဲဖို့တွေမဖြစ်တာတော့မရှိဘူ
းလောလောဆယ်မှာ TNLA တက်ဖွဲ့တွေနဲ့အစိုးရတက်မတော်တက်ဖွဲ့တွေဟာအနီးကပ်တရှိနေတာကြောင့်အချိန်မရွေးတိုက်ပွဲတွေထပ်မံဖြစ်ပွားနိုင်ကြောင်းလည်းပြောပါတယ်ဒီလ18ရက်နေ့ကလည်းရှမ်းပြည်နယ်တောင်ပိုင်းမိုင်းပြင်းမြို့နယ်အတွင်းမှာအစိုးရတက်မတော်နဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရက်စဲရဲသဘောတူစာချုပ် NCA ကိုလက်မှတ်ရေးထိုးထားတဲ့ RCSS SSA တောင်ပိုင်းတပ်ဖွဲ့အကြားမှာတိုက်ပွဲနှစ်ကြိမ်ဖြစ်ပွားခဲ့တယ်လို့ရှမ်းတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်ဒီတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်ပြီးရှမ်းပြည်နယ်ပြစ်ခတ်တိုက်ခိုက်မှုရက်စဲရဲပူးတွဲစောင့်ကြည့်ရေးကော်မတီ JMCS ကိုတင်ပြထားတယ်လို့လာမယ့်လက်ပတ်အစည်းအဝေးမှာလည်းထပ်မံတင်ပြသွားမှာဖြစ်ကြောင်း RCSS ရဲ့တာဝန်ရှိသူတဦးကပြောပါတယ်ဒီတိုက်ပွဲနဲ့ပတ်သက်ပြီး RCSS SSA တောင်ပိုင်းတပ်ဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူကိုဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြေဆိုတာမရှိခဲ့ပါဘူး လက်ရှိကချင်ပြည်နယ်နဲ့ရှမ်းပြည်နယ်အတွင်းမှာဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးအစိုးရနဲ့တပ်မတော်ဘက်ကသတင်းထုတ်ပြန်တာမရှိသေးသလိုထိခိုက်ကြဆုံးတဲ့သတင်းကိုလည်းအတိအကျမသိရပါဘူး။ဒီအပိုင်းတွေအတွင်းမှာတော့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကော်မရှင်က KIA ကချင်နဲ့ TNLA ပလောင်တပ်ဖွဲ့တွေပါဝင်တဲ့ကျုပ်မြန်မာနယ်စပ်အခြေစိုက်တိုင်းဒေသလက်နက်ကိုင်အဖွဲ့9ဖွဲ့နဲ့တွဲဆုံဆွေးနွေးဖို့အတွက်ကျုပ်အစိုးရကိုယ်စားလှယ်ကနေတဆင့်ညှိနှိုင်းနေပါလေ။ထိုင်းမြန်မာနယ်စပ်အခြေစိုက် UNFC ကညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီအဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေနဲ့ကတော့လာမယ့်ဇူလိုင်လမှာထပ်မံဆွေးနွေးဖို့ရှိနေပါတယ်။
ကမိုးစောစုံစမ်းတင်ပြခဲ့တာပါရှင်။အခုတော့အရှိတောင်အာရှဒေသတွင်း28နိုင်ငံရဲ့ဆွေးနွေးပွဲကိုအလှည့်ပေးပါရစေ။အရှိတောင်အာရှအသင်းအာဆီယံဒေသတွင်းဖိုရမ်မှာတော့ဒေသတွင်းပေါ်ပေါက်လာနိုင်တဲ့ပြည်ပခါတွေကိုကြိုတင်အသိပေးကာကွယ်နိုင်ရေးအဓိကထားဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံအတွင်းကလက်နက်ကိုင်ပြည်ပခါတွေနောက်ရခိုင်ဒေသဘက်ကအကြမ်းဖက်တိုက်ခိုက်မှုတွေအပေါ်ဆွေးနွေးခဲ့ကြသလိုဒေသတွင်းနိုင်ငံတွေရဲ့ပြည်ပခါကြိုတင်အသိပေးကာကွယ်ရေးစနစ်တွေလုံနီးလုံဟန်တွေကိုလည်းဆွေးနွေးခဲ့ကြတာပါ။မတ်တန်ကီထိုက်ကစူးစီးတင်ပြထားပါတယ်ရှင်။
ပေါ်ပေါက်လာနိုင်တဲ့ပြည်ပခါတွေကိုကြိုတင်အသိပေးခြင်းတန်တမန်နည်းအရာကြိုတင်ကာကွယ်တဲ့နည်းလမ်းတွေနဲ့အတွေ့အကြုံတွေကိုအရှိတောင်အရှနိုင်ငံများအသင်းအာဆီယံဒေသဆိုင်ရာဖိုရမ်အဖွဲ့ဝင်နိုင်ငံ28နိုင်ငံကကိုယ်စားလှယ်တွေကျွမ်းကျင်ပညာရှင်တွေရန်ကုန်မြို့မှာ3ရက်ကြာဆွေးနွေးခဲ့ကြပါတယ်။မြန်မာနိုင်ငံရဲ့ပြည်ပခါကြိုတင်အသိပေးကာကွယ်ခြင်းဆိုင်ရာရန်တရာတည်ဆောက်ထားတဲ့အကြောင်းကိုလည်းဆွေးနွေးခဲ့တာပါ။အာဆီယံဖိုရမ်မှာဦးဆောင်ဆွေးနွေးခဲ့သူတူဖြစ်တဲ့လုံခြုံရေးဆိုင်ရာကျွမ်းကျင်သူဦးမင်းစောဦးကအခုလိုပြောပါတယ
်ဒီ2012ထဲကနေပြီးတော့ဒေတာတွေစုပြီးတော့ဒီ Township Conflict Indexing System ကသူတို့ဒီ South Asia အဲ့ဒါကလည်းသူတို့ဒီမြို့နယ်တစ်ခုချင်းစီမှာရှိတဲ့ဒီပြိပခအခြေအနေတူပေါ့နော် TCMS ပေါ့နော် Township Based Conflict Monitoring System ဆိုပြီးကျွန်တော်တို့ဒီဆောက်ရချစ်ဒါကတော့ကျွန်တော်တို့ဒီမြို့နယ်တွေတစ်ခုချင်းစီမှာပရိပခအခြေအနေတွေဘယ်လိုရှိလဲပရိပခအခြေအနေတွေဘယ်လိုရှိလဲပြဿနာတွေကပိုကြီးနိုင်လားပြဿနာတွေပိုငယ်သွားနိုင်လားအဲပြဿနာတွေကဘယ်ဥတီနေလဲစသဖြင့်ပေါ့နော်ဒီလိုမျိုးကျွန်တော်သုံးသပ်လို့ရတဲ့စနစ်တစ်ခုကိုကျွန်တော်တို့လည်းတည်ဆောက်တာရှိတယ်ပေါ့နော်အဲ့တော့အဲ့ဒီဟာနဲ့ပတ်သက်ပြီးတော့ကျွန်တော်ဘက်ကလည်း presentation လုပ်တယ်မြန်မာပြည်မှာလည်းဒီလိုစနစ်မျိုးတွေကျွန်တော်တို့လုပ်ဖို့ကြိုးစားနေဆိုတဲ့ကိစ္စအောင်လေ
မြန်မာနိုင်ငံတွင်းကလက်နက်ကင်ပရိပခတွေနောက်ရခိုင်ဒေသတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးလဲဖိုရမ်မှာဆွေးနွေးခဲ့ကြပါတယ်။ဦးဆောင်ဆွေးနွေးသူတူဖြစ်တဲ့ဦးမင်းစောဦးကအခုလိုပြောပါတယ်
။ခုကျွန်တော်တို့မြန်မာပြည်နဲ့ပတ်သက်လို့ရှိရင်တော့ဒီအိမ်အိမ်ကြီးနိုင်ငံတွေကတော့ဒီမှာရှိတဲ့လက်နက်ကိုင်ပြည်ပခါပေါ့နော်။အခုဖြစ်နေတဲ့ဟာတွေတော့စိတ်ဝင်စားတာရှိပါတယ်။အဲနောက်တစ်ခုကဒီရခိုင်ဘက်ကဒီအခုဒီလက်နက်ကိုင်တိုက်ခိုက်မှုတွေပေါ့နော်ဒီမွတ်စလင်အုပ်စုတွေအစွန်းအောင်အုပ်စုတွေလက်နက်ကိုင်တိုက်ခိုက်မှုတွေရှိလာတဲ့အခါမှာလည်းအဲ့ဒါကိုတော့ဒီနိုင်ငံတကာလည်းအထူးသဖြင့်ဒီပတ်ဝန်းကျင်နိုင်ငံတွေနဲ့ကျွန်တော်မြန်မာနိုင်ငံနဲ့အိန္ဒိယမဟုတ်ပေမဲ့ဟိုဒီဖြစ်စဉ်တွေအရဆက်ဆက်တဲ့နိုင်ငံတွေရှိလို့မဖိလစ်ပင်းတို့ဟာမျိုးမလေးရှားတို့အင်ဒိုနီးရှားတို့သူတို့တွေရတယ်တမူးဆိုစိတ်ဝင်စားမှုတွေရှိပါတယ်အဲ့တော့ခြုံပြောရမယ့် solution တော့မြန်မာနိုင်ငံမှာဖြစ်နေတဲ့ဒီလက်နက်ကိုင်ပြိပခါနဲ့ပတ်သက်တဲ့ကိစ္စရရကူတော့ဒီအာဆီယံနိုင်ငံကြားထဲမှာတော့ဒါစိတ်ဝင်စားမှုရှိကြပါ
ဒေတာရင်းဖိုရမ်ဆွေးနွေးပွဲမှာတော့အဓိကအဖြစ်လူမှုအတိုင်းဝိုင်းနောက်လူမှုဆက်ဆံရေးကွန်ရက်တွေမီဒီယာတွေကိုအခြေခံပြီးဒေတာတွင်းမှာဖြစ်လာနိုင်ခြေရှိနေတဲ့ပြိပခတွေကိုကြိုတင်ခန့်မှန်းအသိပေးကာကွယ်တဲ့လုံနီးလုံဟန်တွေကိုဆွေးနွေးကြတာဖြစ်ပါတယ်။ထောက်လန်းရေးအချက်လက်တွေအပေါ်အခြေခံတဲ့အကြမ်းဖက်ဝါရဇဲတိုက်ခိုက်မှုတွေကြိုတင်ကာကွယ်ရေးနဲ့ပတ်သက်လို့လည်းအနေငယ်ဆွေးနွေးခဲ့ပါတယ်။ဒေတာရင်းပြိပခကြိုတင်ကာကွယ်ရေးဆိုင်ရာစနစ်တွေကျယ်ကျယ်ပြန့်ပြန့်မရှိသေးပေမဲ့လက်တွေ့ကျင့်သုံးနေတဲ့နိုင်ငံတွေရှိနေပြီးဒီအတွေ့အကြုံတွေကိုလည်းလုံခြုံရေးဆိုင်ရာကျွမ်းကျင်သူတွေတာဝန်ရှိသူတွေဆွေးနွေးခဲ့ကြပါတယ
်။ထိုင်းမှာ solution ရင်းဒီအားလေးဝင်နေပါတယ်သူတို့လုပ်ထားတဲ့ရှိတယ်။ထိုင်းမှာဥပမာဒီတာဒီဆောက်ဝါရှူပါလို့ပေါ့နော်ဒီတောင်ပိုင်းနဲ့ပတ်သက်ပြီးတော့လုပ်ထားတဲ့စနစ်တွေရှိတယ်။ဖိလစ်ပင်းမှာဆိုလည်းအလားတူမျိုးပေါ့နော်အဲလိုမျိုးတွေရှိတယ်။အဓိကတော့အာလီဝန်နဲ့ပတ်သက်လို့ရှိရင်တော့ဟိုကျွန်တော်တို့အာဆီယံအတွင်းမှာကတော့ဒီလောက် advance မဖြစ်သေးဘူးပေါ့နော်အာဆီယံမှာတော့ဒီ idea ကတော့ရှိနေပြီတချို့တိုင်းပြည်တွေမှာလည်းသူ့အနေနဲ့သူတော့လုပ်နေကြတော့ရှိပါတယ
်ရန်ကုန်မြို့မှာ3ရက်ကြာပြုလုပ်ခဲ့တဲ့အာဆီယံဖိုရမ်ကိုတော့မြန်မာဥရောပသမဂ္ဂနဲ့အမေရိကန်ပြည်ထောင်စုတို့ကပူးရွေဥက္ကဋ္ဌတွေအဖြစ်ဆောင်ရွက်နေတာပါလုံခြုံရေးဆိုင်ရာထိပါးနိုင်မှုတွေကိုရှော့ချနိုင်ရေး နိုင်ငံမျိုးစုံရဲ့မတူကွဲပြားတဲ့အမြင်တွေကိုဆွေးနွေးညှိနှိုင်းဖို့အတွက်1994ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့အာဆီယံဒေတာရင်းဖိုရမ် ERF မှာတော့အာဆီယံဖွဲ့ဝင်10နိုင်ငံအပြင်အမေရိကန်တရုတ်ကနေဒါဩစတြေးလျနောက်အာရှပစိဖိတ်ဒေတာရင်းနိုင်ငံတွေနဲ့အတူနိုင်ငံပေါင်း28နိုင်ငံတို့အဖွဲ့ဝင်အဖြစ်ပါဝင်နေတာဖြစ်ပါတယ
်။မတင်ကြီးထိုက်ပြောပြသွားတာပါရှင်။မြန်မာပြည်ဆိုင်ရာသတင်းလွှာတွေကိုဒီမှာပဲရန်နာပြီးနိုင်ငံတကာသတင်းလွှာတပုတ်ကိုပြောပြပေးပါဦးမယ်။အမေရိကန်သမ္မတဒေါ်နယ်ထရမ့်ကနိုင်ငံခြားတိုင်းပြည်တွေနဲ့စီးပွားရေးလုပ်ငန်းတွေလှုပ်ပြီးငွေကြေးရနေတာတွေဟာဖွဲ့စည်းပုံအခြေခံဥပဒေကခွင့်ပြုထားတဲ့လုပ်ပိုင်ခွင့်ကိုချိုးဖောက်တယ်ဆိုပြီးကွန်ဂရက်လွှတ်တော်ဒီမိုကရက်အမတ်200ကျော်ကစွပ်စွဲလိုက်ပါတယ်။အစိုးရခေါင်းဆောင်တွေပြည်တွင်းပြည်ပတိုင်းပြည်တွေကငွေနဲ့လက်ဆောင်လက်ခံနေတာတွေကိုကန့်သတ်တဲ့ဖွဲ့စည်းပုံပါပြဋ္ဌာန်းချက်ကိုချိုးဖောက်တယ်ဆိုပြီးတရားစွဲဆိုထားတဲ့အမှုအရင်ကလည်းနှစ်ခုရှိခဲ့ပြီးအခုနောက်ထပ်တမှုထပ်တိုးလာတာဖြစ်ပါတယ်။သမ္မတရဲ့ရှေ့နေတွေကတော့ဒီဖွဲ့စည်းပုံပါပြဋ္ဌာန်းချက်ကိုအကြီးအကျယ်လိုသလိုဆွဲပြီးအသုံးပြုနေတယ်လို့ညင်ပါတယ်။ VOA သတင်းထောက် Catherine Jepson သတင်းပေးပို့ထားတာကိုကိုငိမ့်ချန်းကပြောပါမယ်ရှင်။
ဖွဲ့စည်းပုံအခြေခံဥပဒေကိုထိန်းသိမ်းစောင့်ရှောက်ပါမယ်ဆိုပြီးကျန်းသစ်စာချိန်ဆခဲ့ပေမဲ့အဲ့ဒီဂရိကဝတ်ကိုချိုးဖောက်နေတယ်ဆိုပြီးကွန်ဂရက်လွှတ်တော်ဒီမိုကရက်အမတ်တွေကပြောဆိုနေတာပါ Connecticut ပြည်နယ်အထက်လွှတ်တော်အမတ် Richard Blumenthal ကအခုလိုပြောပါတယ
်သူဟာပြည်ပနိုင်ငံတွေကပေးငွေတစိုးလက်ဆောင်မယူရဘူးဆိုတဲ့ပြဋ္ဌာန်းချက်အပိုက်ကိုဗျောင်ကျကျတမင်ချိုးဖောက်နေပါတယ
်ဒီပြဋ္ဌာန်းချက်အရအစိုးရခေါင်းဆောင်တွေအနေနဲ့နိုင်ငံသားတိုင်းပြည်ကပေးငွေတွေကိုရယူခြင်းနဲ့ဆိုရင်လွှတ်တော်ကသာအတီးပြုချက်ပေးရမယ်အခွင့်အာဏာရှိပါတယ်။သမ္မတထရန့်ဟာဒီကိစ္စမှာထင်သာမြင်သာမရှိဘူး၊ပွင့်လင်းမှုမရှိဘူးလို့ဒီမိုကရက်တွေကထောက်ပြနေတာပါ။အထက်လွှတ်တော်အမတ် Richard Blumenthal ကခုလိုပြောပါတယ်
။ We cannot consent to what we don't.
ကျွန်တော်ဘာမှမသိတဲ့ကိစ္စတွေပေါ်မှာသဘောတူညီချက်မပေးနိုင်ပါဘူး။ Donald Trump လင်းဝဲလုပ်နေတဲ့ကိစ္စတွေကိုကျွန်တော်သဘောမတူနိုင်ပါဘူး။
သမရရဲ့ကမ္ဘာတဝန်းစီးပွားရေးလုပ်ငန်းတွေကနေအကျိုးစီးပွားပြည်ပခန့်ဖြစ်နိုင်ခြေကြောင့်တရားစွဲဆိုခံရတာ၃ခုရှိနေပါတယ်။အဲ့ဒီထဲမှာဒီမိုကရက်အမတ်တွေစွဲဆိုတဲ့အမှုကအထူးရောက်ဆုံးဖြစ်နိုင်ပါတယ်။သမရရဲ့နိုင်ငံသားရေးမှုရွေးချယ်မှုအပေါ်လွှတ်တော်ရဲ့ကြီးကြပ်မှုကိုအခြေခံပြီးစွဲဆိုတဲ့အမှုဖြစ်နေပါတယ်။ညူမက္ကဆီကိုပြည်နယ်ကအထက်လွှတ်တော်အမတ် Tom Udall ကခုလိုပြောပါတယ်
။ How can we know?If President Trump
is not American people ရဲ့အကျိုးအဓိကထားသလားသူကိုယ်ပိုင်ကျိုးစီးပွားအဓိကထားသလားဆိုတော့ကျွန်တော်တို့ဘယ်လိုသိနိုင်မှာမလဲဗျာ
အခုသမ္မတထရမ့်ကိုတရားစွဲဆိုရင်ပြင်ဆင်ပေးခဲ့တဲ့ရှေ့နေတွေကတော့ဒီကိစ္စကရိုးရိုးလေးဖြေရှင်းရမယ့်ကိစ္စဆိုပြီးပြောနေပါတယ်ဖွဲ့စည်းပုံတာဝန်ခံမှုဆိုင်ရာဥပဒေရုံးက Elizabeth Wader ကအခုလိုပြောပါတယ်
So it's not an all or nothing proposition
သူရနေတဲ့ဘာနာရေးအကျိုးအမြတ်တွေနဲ့ပတ်သက်လို့ဘာလုပ်ရမလဲဆိုပြီးအဆိုပြုချက်ပေးနေတာမဟုတ်ပါဘူးသူအနေနဲ့ဖွဲ့စည်းပုံကိုလိုက်ကိုလိုက်နာရမယ်လွှတ်တော်ရဲ့ခွင့်ပြုချက်ယူရမယ်ဒါတွေသူဘာမှမလုပ်ခဲလို့ပ
ါဒါပေမဲ့လည်းသမ္မတထရမ့်ကတော့သူ့စီးပွားရေးလုပ်ငန်းတွေကသမ္မတတာဝန်နဲ့ဘာမှညီဆွန်းစရာမရှိဘူးဆိုပြီး Twitter လူမှုကွန်ရက်စာမျက်နှာကပြန်ရေးပါတယ်ပြည်ပကငွေကြေးရယူတဲ့ကိစ္စနဲ့တရားစွဲဆိုမှုတဲ့နောက်ထပ်ရှေ့နေတဦးဖြစ်တဲ့ Seth Barrett ကလည်းဖွဲ့စည်းပုံအခြေခံပြဋ္ဌာန်းချက်ကထရမ့်အတွက်အကျုံးမဝင်ဘူးဆိုပြီး Skype ကနေ VOA ကိုပြောပါတယ
် Doing business
နိုင်ငံခြားတိုင်းပြည်တစ်ခုဒါမှမဟုတ်နိုင်ငံခြားတိုင်းပြည်တစ်ခုပိုင်တဲ့ corporation တစ်ခုနဲ့စီးပွားရေးလုပ်တယ်ဆိုတာကဖွဲ့စည်းပုံပါနိုင်ငံခြားပေးငွေလက်ခံနဲ့လက်ဆောင်လက်ခံနဲ့ဆိုတဲ့သတ်မှတ်ချက်နဲ့အကျုံးမဝင်ပါဘူးဒါကအကြီးမားဆုံးလူသူလူဆွဲဆန္ဒမျိုးဖြစ်နေပြီးတရားလူတွေဘက်ကဒါကိုကြော်လောက်မဖြစ်နိုင်ပါဘူ
းတရားရုံးမှာဘလို့အပြေထွက်လာမယ်ဆိုတာတော့မသိသေးပါဘူးနယူးယောက်ပြည်နယ်ဒီမိုကရက်အောက်လွှတ်တော်အမတ်Jerry Nadler ကခုလိုပြောပါတယ
် There's very little case law on the emoluments
ဆိုရအကြီးကဲရပြပကငွေကြေးလက်ခံနေဆိုတဲ့အမှုနဲ့အစွဲဆိုတဲ့အမှုမျိုးကတိတ်နေပါတယ်အရင်သမရအဆက်ဆက်ကဒီကိစ္စမျိုးဖြစ်ဖို့နှိစက်ခဲ့တာမဟုတ်ပါဘူ
းဒီအမှုမှာအရေးအကြီးဆုံးကသမရရဲ့ငွေကြေးပိုင်ဆိုင်မှုဝင်ငွေနဲ့ပတ်သက်တဲ့အချက်အလက်တွေရဖို့အဓိကဆိုပြီးရှေ့နေ Seth Barrett က Skype ကခုလိုပြောပါတယ်
They're trying to get the president's tax return
သမရရဲ့ခွန်ပေးတဲ့မတန်းတွေကိုသူတို့ရအောင်ကြိုးစားကြပါလိမ့်မယ်နောက်တစ်ဆင့်ကတော့သမ္မတကိုယာရုကဖေရှားနိုင်အောင်အရေးယူဖို့ပါပဲ
အခုသမ္မတပေါ်ဆွဲဆိုတဲ့အမှုဟာအနိုင်မရခဲ့ဘူးဆိုရင်တော့မှအကျိုးဆက်တွေဒုနယ်တွေရှိလာနိုင်တဲ့တရားတော်ကိစ္စဖြစ်ကြောင်းပါခင်ဗျာ
ကိုငိမ့်ချန်ပြောပြသွားတာပါရှင်VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့စာရိုက်ကနေဝေဖန်ကြံပေးစာတွေပေးပို့လို့တဲ့တေးသချင်းတွေတောင်းယူလို့ရတဲ့ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်ရန်ကုန်စာရိုက်ကြီးစာရိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်
VOA မြန်မာ
ြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊ညနေ12နာရီကနေနေ့ကင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။ VOA မြန်မာပိုင်းရ2019ခုနှစ်ဇွန်လ21ရက်ဗုဒ္ဓဦးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ်။အခုညပိုင်းသတင်းပတ်စင်ကဏ္ဍတွေမှာတော့လူထုနဲ့ကျန်းမာရေးအကြောင်းကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥကျော်ဇန်သားရဲ့မြန်မာအရေးသုံးသပ်ချက်ကတော့
ကျွန်တော်မှာအလုတ်ကင်အခွင့်အလမ်းနေနေပါတယ်ဆိုတာဖြစ်နေတယ်။အဲ့တော့ကျွန်တော်ကအလုတ်ကင်ခွင့်လန်းပုံမူဖန်တီးဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်
NLT အစိုးရတက်လာရဲ့တခြားပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းရော့ပါသွားမယ်ဆိုတဲ့မျှော်လင့်ချက်တွေပေါ်မှာလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချထားရေးပြည်ထောင်စုဝန်ကြီးကိုဦးကျော်စံသားကဆက်သွယ်မေးမြန်းထားတာနားဆင်ရပါမယ်။အဲဒီနောက်မှာတော့အားကစားသတင်းလွှာအစီအစဉ်ကိုလည်းနားဆင်ရပါမယ်ရှင်။အခုရင်ဆုံးတော့လူလူကျမ်းမာရေးအစီအစဉ်ကိုထုတ်လွှင့်ပေးသွားမှာပါ။မိုးရသည်မှာဖြစ်ပွားတဲ့သွေးလွန်တုတ်ကွေးရောဂါအကြောင်းကိုနားဆင်ရမှာဖြစ်ပါတယ်။ရင်သွေးငယ်တွေကိုပူဖျားနာတဲ့အခါဖျားနာတဲ့ရက်အရေအတွက်ကိုတိတိကျကျသတ်မှတ်ထားဖို့နဲ့ကိုပူဖျားနာတဲ့ရက်ရှည်ကြလာမယ်ဆိုရင်သွေးလွန်တုတ်ကွေးရောဂါအတွက်အထူးသတိထားတဲ့အကြောင်းလူထုနဲ့ကျန်းမာရေးအစီအစဉ်မှာဒေါက်တာတန်စောကတင်ပြထားပါတယ်ရှင်။
ကြာကာလတွေဖြစ်တဲ့မေလနဲ့ဇွန်လတွေဟာသလင့်တုတ်ကွေးယောဂအဖြစ်များတဲ့အချိန်ကာလတွေဖြစ်ပါတယ်။သလင့်တုတ်ကွေးယောဂဟာနှစ်နှစ်မှာတစ်ချိန်ယောဂဖြစ်ပွားမှုလို့မြင့်တက်လေရှိပြီးယခု2019ခုနှစ်မှာသလင့်တုတ်ကွေးယောဂ outbreak ဖြစ်ပွားနိုင်တယ်လို့ကြံ့ကျင်သူတွေကခန့်မှန်းထားပါတယ်။ရင်သွေးမိဘတွေအနေနဲ့မိမိတို့ရဲ့ရင်သွေးငယ်လေးတွေမှာသလင့်တုတ်ကွေးယောဂဖြစ်မဖြစ်ကိုဂရုတစိုက်စောင့်ချက်ကြည့်ရှုဖို့လိုတယ်လို့အထူးထွေယောဂအထုကူဆရာဝန်ကြီးဖြစ်သူဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
။တစ်နှစ်မှာ peak season ဆိုပြီးတော့နှစ်ချိန်ရှိတယ်အခုလိုမိုးကြအချိန်เนาะမိုးကြအချိန်မှာမေဂျွန်ဇူလိုင်မှာတစ်ချက်ရှိတယ်ပြီးလို့ရှိရင်စက်တင်ဘာအောက်တိုဘာနိုဝင်ဘာလိုမျိုးမှာသူတို့က peak season ဆိုပြီးတော့ရှိတတ်တယ်အဲ့တော့နောက်တစ်ခါဒီဖြစ်ပွားမှုနှုန်းပြန်ကြည့်မယ်ဆိုရင်သူတို့ကနှစ်နှစ်မှာတစ်ချိန်လောက် outbreak လို့ခေါ်တာပေါ့အဖြစ်များတယ်အဲ့တော့ဆရာတို့အခုဒီ2019ခုနှစ်ကလည်းဒီနှစ်နှစ်တစ်ခါဖြစ်တဲ့ဒီသွေးလွန်တုတ်ကွေးအဖြစ်များတဲ့နှစ်ဖြစ်နေတဲ့အတွက်ပို့ပြီးတော့ဂရုစိုက်ဖို့လိုပါတယ်
ဖုံးသွင်းလဲစစ်ဆိုပြီးချင်ပေါက်ဖွားမှုရောနေအောင်စူပေါင်းဆောင်ရွက်တာတွေနဲ့ချင်ကိုက်မခံရအောင်ကြိုတင်ကာကွယ်ထားမှုတွေဟာသွေးလွန်တုတ်ကွေးယောဂါဖြစ်ပွားမှုကိုလျှော့ချတဲ့နေရာမှာထိရောက်တဲ့နည်းလမ်းတွေဖြစ်ပါတယ်။ကြိုတင်ကာကွယ်တဲ့နည်းလမ်းတွေအပြင်ရင်းနှီးငယ်လေးတွေဖျားနာတဲ့အခါမှာလည်းသွေးလွန်တုတ်ကွေးယောဂါဖြစ်နိုင်တယ်ဆိုတာကိုထည့်သွင်းစဉ်းစားထားတယ်လို့ဒေါက်တာဦးမိုးအောင်ကျော်နိုင်ကပြောပါတယ်
။သွေးလွန်တုတ်ကွေးမှန်သမျှအဖျားနဲ့စတယ်လို့ပဲဆရာတို့ကမှတ်ရပါမယ်။အဲ့တော့ဖျားတာဒီသွေးလွန်တုတ်ကွေးတစ်ခုတည်းရမဟုတ်ဘူး။ဖျားတဲ့အကြောင်းရင်းတွေအများကြီးရှိတဲ့အခါကျတော့ဘလို့အခြေအနေမှာကိုကသွေးလွန်တုတ်ကွေးကိုတန်တရာရှိရမလဲဆိုတာစပြီးစဉ်းစားရမှာပေါ့နော်အဲ့တော့နံပါတ်1ချက်ကတော့ယာဒီပေါ့နော်အခုဆရာတို့ပြောတဲ့ outbreak ဆိုတဲ့စီစဉ်ဖြစ်နေတယ်ဒီလိုယာဒီမှာဖျားတဲ့လူမှန်သမျှဒီသွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုပြီးဆရာတို့စဉ်းစားထားရမှာပေါ့နော်အဲ့တော့နောက်တစ်ခုကတော့ဒီယာဒီမှာရိုးရိုးတုတ်ကွေးနဲ့လည်းဖျားနိုင်သေးတယ်အေးမိနာစီချောင်းဆိုးတွေလည်းရှိတယ်ရှိတဲ့အခါကျတော့ဒီနှစ်ခုကိုအစပိုင်းစဖျားတဲ့အချိန်မှာမခွဲခြားနိုင်ဘူးအခွဲကြားနိုင်ရင်လေသွေးလွန်တုတ်ကွေးဖြစ်နိုင်တယ်ဆိုတဲ့ဟာလေးကိုအတိလေးကိုလူတိုင်းကောင်းထဲမှာထည့်ထားဖို့လိုတယ
်။မိုးရသည့်အချိန်ကာလတွေဟာတုတ်ကွေးဖျားနာယောဂါနဲ့အေးအမိဖျားနာယောဂါတွေလည်းအဖြစ်များတဲ့အချိန်ကာလတစ်ခုဖြစ်ပါတယ်။ရင်းနှီးငယ်လေးတွေကိုပူဖျားနာလို့၃ရက်ကျော်ကြာမြင့်လာတဲ့အခါသွေးလွန်တုတ်ကွေးယောဂါဟုတ်မဟုတ်သိကြအောင်ဆက်သက်စစ်ဆေးမှုတွေပြုလုပ်ပေးဖို့လိုအပ်ပါတယ်
။ပထမတစ်ချိန်ရက်တစ်ရက်နှစ်ရက်ဖျားတာနဲ့ဆရာတို့ဒီဖျားကိုသွေးလွန်တုတ်ကွေးလာရိုးရိုးဖျားလာမခွဲခြားနိုင်ဘူး။နော်အဲ့တော့ဘယ်လိုအခြေအနေတွေမှာဆရာတို့ကစည်းကမ်းပြဖို့လိုမလဲเนาะဘယ်လိုအချိန်ဒီမှာစေးုံတင်ဖို့လိုမလဲဆိုတာသိဖို့လိုအပ်လာတာပေါ့เนาะအဲ့ဒီခါကျတော့လူကလေးတယောက်ကဒီ2ရက်3ရက်လောက်ဇက်တိုက်ဖြားလာပြီဆိုရင်သွေးလွန်တုတ်ကွေးကိုတန်တရားရှိဖို့လိုတယ်သွေးလွန်တုတ်ကွေးဟုတ်မဟုတ်စစ်ဆေးဖို့လိုသွားပါတယ်ပေါ့เนาะ တွင်းလွန်တုတ်ကွေးဖျားနာဖြစ်ပေါ်ခံစားရခြင်းဟာအချိန်9ရက်ခန့်သာကြာမြင့်လေရှိပါတယ်ဖျားပြီး3ရက်ကနေ9ရက်အတွင်းမှာပလေးလက်လုခေါ်တဲ့တွေးမှားတွေရောင်းနေကြာဆင်းသွားပြီးခန္ဓာကိုယ်ရင်းသွေးရုပ်စိမ့်မှုတွေဖြစ်ပေါ်နိုင်ပါတယ်တွင်းလွန်တုတ်ကွေးသည်3ရက်နဲ့ဖျားပြီး3ရက်မြောက်နေတဲ့9ရက်မြောက်နေ့ကြာအတွင်းမှာ သွေးလန့်ခြင်းလို့ခေါ်တယ်เนาะတန်ကြီးရှော့ဆင်ဒရုံးလို့ခေါ်တယ်သွေးလွန်တုတ်ကွေးကြောင့်သွေးလန့်ခြင်းဖြစ်ပြီးတော့အသက်အန္တရာယ်ဆုံးရှုံးတဲ့ဒီဖြစ်နိုင်တဲ့အတွက်ဆရာတို့ကဒီ
positive ဖြစ်တဲ့လူတွေကိုဆေးရုံမှာခေါ်တင်ပြီးတော့စောင့်ကြည့်ကူတာဖို့လိုပါတယ်ပေါ့เนาะအဲ့တော့အသက်အန္တရာယ်ပြောမယ်ဆိုလို့ရှိရင်ဆရာတို့3ရက်နဲ့ခုနှစ်ရက်အတွင်းမှာဒီသူ့ရဲ့အသက်အန္တရာယ်ကိုကင်းလွန်အောင်ကုသပေးနိုင်မှာဖြစ်ပါတယ်ရေနှင်းကလေးတွေကိုပူဖျားနာတာ3ရက်ကျော်ကြာမြင့်လာပြီဆိုရင်သွေးလွန်တုတ်ကွေးရောဂါကိုထည့်သွင်းစဉ်းစားကြဖို့နဲ့သွေးလန့်မီလို့တန်တရားရှိတ
မြန်မာလူထုနဲ့ကျန်းမာရေးအစီအစဉ်ကိုအခုလိုဗုဒ္ဓဟူးနေ့ညတိုင်းမှာနှာစင်နိုင်ပါရဲ့ရှင်။အခုစနေနေ့ညဓာတ်ရိုက်လေးလှိုင်းဆွေးနွေးခန်းမှာဆွေးနွေးကြမယ့်အကြောင်းအရာကိုပြောပြဖိတ်ခေါ်ပါရစေရှင
်။တော်ရရှိမှာခင်ဗျာ။မြန်မာနိုင်ငံမှာတက္ကသိုလ်ဝန်ထမ်း၁၀ဆာမိုဝဲအောင်စင်းနေထွက်လို့ပျော်တဲ့သူတွေပျော်နေကြသလိုအမှန်မကောင်းလို့ကိုကိုကိုအဆုံးစီရင်တဲ့သူတွေတောင်ရှိတယ်ဆိုတဲ့သတင်းတွေလည်းကြားနေရပါတယ်မြန်မာနိုင်ငံရဲ့ပညာရေးစနစ်မှာဆယ်တန်းဆာမွေးပွဲကဘဝတစ်ခုလုံးအတွက်အဆုံးအဖြတ်ပေးနေစေလားဂုံတူးတွေနဲ့အောင်တဲ့သူတွေရောအမှတ်ကောင်းမှတက်ရတဲ့တက္ကသိုလ်တွေကိုပဲရွေးချယ်နေရတော့မဲလားဆိုတာကို VOA ရဲ့အင်္ဂါညတရက်လေးလိုက်အစီအစဉ်မှာဆွေးနွေးကြမှာဖြစ်ပါတယ်တော်ရရှင်နေနေနဲ့ကိုယ့်ရဲ့သဘောထားအမြင်တွေကိုပဲဖြစ်ဖြစ်အတွေ့အကြုံတွေကိုပဲဖြစ်ဖြစ်ပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ပါတယ်ပါဝင်ဆွေးနွေးကြတယ်ဆိုရင်တော့ VOA ရဲ့ဖုန်းနံပါတ် 1-239-382-5554 ကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ကြပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်း email နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ် VOA ရဲ့ email လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်သလို VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကိုကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။အင်္ဂါညတိုင်းရလေးလိုက်အစီအစဉ်ကကြိုဆိုပါရခင်ဗျာ။
စနေညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ဖိတ်ခေါ်ပါရရှင်ဒါပေမဲ့ခုနကပြောသွားတဲ့ဖိတ်ခေါ်သွားတဲ့ဒီဆယ်ရန်းဆာမီဝဲကိစ္စမဟုတ်ဘဲနဲ့ကျူးကျော်တဲတွေဖေရှားခံရတဲ့ကိစ္စတွေကိုဆွေးနွေးကြမှာဖြစ်တဲ့အကြောင်းပြောလိုပါရရှင်စနေနေ့ညတိုက်ရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါရှင်အခုမြမအရေးသုံးသက်ချက်ကိုဆက်ပြီးတော့နားဆင်ကြရပါမယ်မြန်မာနိုင်ငံဟာကမ္ဘာပေါ်ကဒုက္ခသည်ဖြစ်ပေါ်လာစေမှုအများဆုံးနိုင်ငံတွေစီးရင်မှာနံပါတ်၈အဆင့်ရှိတယ်လို့ကုလသမဂ္ဂဒုက္ခသည်များဆိုင်ရာအေဂျင်စီကသတ်မှတ်ထားပါတယ်။ NLD အစိုးရတက်လာရင်တခြားသောပြဿနာတွေနဲ့အတူဒုက္ခသည်ပြဿနာလည်းညှော့ပါသွားလိမ့်မယ်လို့တချို့ကမျှော်လင့်ထားတာပါ။လက်တွေ့မှာဘယ်လိုရှိနေပါသလဲ။လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးကိုဦးကျော်စံသားကဆက်သွယ်မေးမြန်းထားပါတယ်ရှင်။
NLD အစိုးရတက်လာပြီးတဲ့နောက်ဒုက္ခသည်ပြဿနာဟာပေါ်ပါယောနေသွားလိမ့်မယ်လို့မျှော်လင့်ခဲ့ကြပါတယ်ခင်ဗျာအခုအဲ့ဒီမျှော်လင့်ချက်အတိုင်းဝန်ကြီးတို့ဘက်ကဘယ်လောက်ထိဖြစ်စွမ်းပေးနိုင်ကြတယ်လို့ထင်ပါတယ်ခင်ဗျာသူတို့မဟုတ်ဖြစ်စွမ်းပေးနိုင်ဖို့အခက်အခဲတွေရှိနေသေးသလားဆိုတာအရင်ဆုံးစပြောပါခင်ဗျာ
ဒုက္ခသည်ဆိုတာကဘေးဖြစ်တဲ့လူကိုဒုက္ခသည်လို့ယူဆတာပေါ့နော်ဒုက္ခတွေဆိုတာအမြင်ရရှိတာပေါ့လူလုံးတဲ့ဘေးကြောင့်ဒုက္ခရောက်တာရှိတယ်တိုက်ပွဲချောင်ဘေးဒုက္ခတွေရှိတယ်သဘောကဘေးဒုက္ခတွေရှိတယ်အဲ့တော့များတယ်နည်းတယ်ဆိုတာကတော့အဲ့ဒါကတော့များလာတယ်နည်းလာတယ်လို့တော့ပြောလို့မရဘူးကျွန်တော်တို့မှဒီကြိုက်ပွဲချောင်ဒုက္ခတွေဟောသဘောဘီဒုက္ခတွေဟောတော့ရှိနေတာပဲကျွန်တော်နိုင်ငံမှာလीသဘောဘီကတော့အရင်နဲ့ဆာလို့ရှိရင်ခက်စိတ်စိတ်နဲ့ခက်များများဖြစ်တယ်ဒါတကမ္ဘာလုံးရဲ့ဒီရာသီဥတုပြောင်းလဲခြင်းစနစ်မြန်မာနိုင်ငံရဲ့ဂေယာစနစ်ပြောင်းလဲခြင်းကြောင့်ဖြစ်နေတာဖြစ်တဲ့အတွက်ကြောင့်ဒါကတော့ကျွန်တော်ရင်ဆိုင်ရတယ်ရင်ဆိုင်တဲ့နေရာမှာကျွန်တော်တို့သဘောဘီကိုအရင်ပြောမယ်ဆိုရင်တော့ကျွန်တော်တို့အနေနဲ့ဟိုပို့ပြီးတော့ရင်ဆိုင်တုံ့ပြန်နိုင်စွာရှိအောင်ကြိုးစားနေတယ်။နောက်ပြီးတော့ဖြစ်လာတဲ့အခါမှာလည်းကျွန်တော်တို့အလင်းမြန်တုံ့ပြန်တဲ့နည်းတွေနဲ့တွားရတယ်။အဲဒီမှာခက်ခဲမှုပုံစံ
ဒီပြောင်းနေဒါတွေကတော့ကျူတင်ပြင်ဆင်တဲ့အပိုင်းတွေမှာပြည်သူတွေနဲ့ကျွန်တော်တို့နှိစောင့်လုပ်ပြီးတော့ပြည်သူတွေကိုပါဝင်လာအောင်ကျွန်တော်တို့ဆောင်ရွက်တယ်။ဒါပေမဲ့ကျွန်တော်တို့ဒါကိုလည်းအခုစူးစမ်းပြီးတော့စီးရင်မှန်ကောက်ယူရတော့ဘာလို့လဲဆောင်ရွက်နေတာရှိတယ်။ဟုတ်ကဲ့စီးရေးပြည်ပခါရောင်းပြည်သူခါရောက်ရတဲ့လူတွေကြတော့ခင်ဗျာ။ကွန်ဖလစ်တွေကြောင့်ပြည်ပခါကြောင့်လူလုပ်တ ခွဲခြားမှုမရှိဘဲနဲ့ဆောင်ရွက်တယ်ဆောင်ရွက်တဲ့နေရာမှာလည်းခုနပြောသလိုပဲနေမြန်တုံ့ပြန်ဆောင်ရွက်တာရှိတယ်အဓိကကတော့ကျွန်တော်တို့ကလူတိုင်းစာထောက်ထားမှုအကူအညီပေးတယ်ပေါ့လိုအပ်တာကိုကျွန်တော်တို့ကဖြစ်စီတယ်နောက်တစ်ခုကတော့စာထောက်ထားမှုအကူအညီကိုပေးရနေပြီးတော့ဒီဒုက္ခတွေစခန်းနေမှာကြာသွားလို့ရှိရင်တော့ကိုယ့်ရဲ့ကိုယ်ရဘူးမပြန်ခင်မှာကွန်ပျူတာတည်းရေးဆွဲလုပ်ငန်းတွ ဟုတ်ကဲ့ပြမေးပါဦးဗျာဟုတ်ကဲ့ဆရာအဲ့တော့စောစောကဒီသဘာဝဘေးဒဏ်ကြောင့်ဖြစ်လာရတဲ့ဒုက္ခကြောင့်ရတဲ့ဒုက္ခတွေကခက်ဆိတ်ဆိတ်ဖြစ်လာတယ်လို့ဆိုတော့
ဟိုဟွာပေါ့เนาะကျွန်တော်တို့ကတော့ဒီတဖြည်းဖြည်းနဲ့ဒါတွေကိုနည်းမလားလို့ထင်ပေမဲ့ဟိုလုံးဝနည်းသွားပြီကျော့သွားပြီဆိုတော့လည်းသိမတွေ့ရဘူးဖြစ်နေသေးပဲဖြစ်နေသေးပဲရှိနေသေးပဲဖြစ်နေတာတော့တွေ့ရတယ်အခုအရေးအတွက်ကတော့ပြောရတော့တော့ခက်တယ်အရေးအတွက်ကတော့ခုနကလို့နိုင်ငံရေးစီးရေးပဋိပက္ခတွေကြောင့်ဘေးဒုက္ခရောက်နေတဲ့သူတွေကိုကြတော့ကွာကူညီပံ့ပိုးမှုကဘယ်လောက်ထိထိရောက်ပါ
in a better day, or the Sima Kangam Ubri here. I Ubri Lema, or the Gay will get your Demia in Pide, General Anna Manana, who so much and Rua, Ginia, Ginia Biloman and Akuni down. I mean, I can know, the Bawa Bidi Gonoha, General Nanga, General Budget in it, the Bawa Sima Kangam Comedy, so you know, quite actually to get them running song. I comedy ma. Tawabi, ane ne pada desi makau jambung wisa. Asuya ye, mana mungkin tewen hari jambung wisi dia. Alusin dia, biar jambung wisi. Ali alusin maro, nengah nengah alusin isi dulu. Biar nengah alusin dia si. Ali guna biar eh, jangan eh, lujang cipta beri berkali. Nak guna awak konflik jang cipta kisah ini pada video. Jangan luar oh, tak kai jalur si. Tawabi besi makau mahu jambung wisa le tone. Macam tone ni tu. ก็เนี่ยแต่ว่าปีที่มาครั้งนั้นผมยังไม่มีอะไรตรงเนี่ยอาจารย์ตรงเนี่ยก็ก็เนี่ยแต่ว่าปีที่มาครั้งนั้นผมยังไม่มีอะไรตรงเนี่ยอาจารย์ตรงเนี่ยก็ก็เนี่ยแต่ว่าปีที่มาครั้งนั้นผมยังไม่มีอะไรตรงเนี่ยอาจารย์ตรงเนี่ยก็ก็เนี่ยแต่ว่าปีที่มาครั้งนั้นผมยังไม่มีอะไรตรงเนี่ยอาจารย์ตรงเนี่ยก็ก็เนี่ยแต่ว่าปีที่มาครั้งนั้นผมยังไม่มีอะไรตรงเนี่ยอาจารย์ตรงเนี่ยก็ก็เนี่ยแต่ว่าปีที่มาครั้งนั้ ရရဲ့လုံခြုံရေးကိုပါထိပါပြီးတော့ဖြစ်လာတဲ့အခါဖြစ်တဲ့အတွက်ကြောင့်လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုစိုးရိမ်ရတဲ့ကိစ္စတွေဖြစ်ခဲ့တယ်ပေါ့နော်။နောက်ပိုင်းမှာလည်းအဲ့ဒီနယ်မြေမှာတော့လုံခြုံရေးနဲ့ပတ်သက်ပြီးတော့ဟိုသတိထားရမယ့်ကိစ္စတွေကလည်းဆက်ကရှိနေကြတယ်လေဖြစ်ခဲ့တယ်ပေါ့။အဲ့လိုလုံခြုံရေးနဲ့ပတ်သက်ပြီးတော့စိတ်မချတဲ့အတွက်ကြောင့်ဒီတိုင်းဟိုတွားဖို့လာဖို့အတွက်ခက်ခဲတာကိုပြောတာပါ။ဒီလိုမျိုးပြင်ထားတော့ကျွန်တော်မဟုတ်ပါဘူ
း။နောက်ဒီလိုစီးပတိပခါဒီ conflict ကြောင့်မြန်မာနိုင်ငံနေဆက်ပြင်ပကိုကြော်ပြီးတော့ထွက်ရတဲ့ဒေသတွေရှိပါတယ်လူတွေလည်းရှိပါတယ်အဲ့ဒီလူတွေကိုလက်ခံတဲ့နိုင်ငံတွေနဲ့ host countries တွေရဲ့သဘောထားတနိုင်ငံနဲ့တိုင်ငံတူချင်းမတူမဲ့လူမျိုးစုတစ်ခုနဲ့တစ်ခုအပေါ်မှာသူတို့ထားတဲ့သဘောထားလည်းမတူဘူးဆိုတာတွေ့ရပါတယ်ဥပမာကျွန်တော်တို့အတွေ့အကြုံပြောရင်ရှမ်းပြည်ဘက်ကပြည်ပခါကြောင့်ထိုင်းဘက်ကိုထွက်ပြေးခဲ့ကြတဲ့လူတွေကိုထိုင်းဘက်ကလုံအောင်ကိုအစည်းအမမပြုဘဲထားတယ်ဒါပေမဲ့ကရင်ပြည်နယ်ဘက်ကထွက်ပြေးခဲ့ဘူးတဲ့လူတွေကြတော့သူတို့ကအစည်းအမပြုတယ်အဲ့ဒါမျိုးတွေရှိပါတယ်အဲ့ဒီကိစ္စကိုရောမြန်မာနိုင်ငံအစိုးရနဲ့ဘယ်လိုသဘောထားပါလဲခင်ဗျာ
ဘယ်လိုလဲဆိုတော့ကျွန်တော်တို့ကလေဒီလိုရှိပါတယ်ကျွန်တော်တို့အင်ဂျင်နီယာနိုင်ငံတွေကတော့ချစ်ကြည်ရင်းကြီးတဲ့နိုင်ငံနေနေနဲ့ပဲရပ်တည်နေတာလည်းဖြစ်တယ်နောက်ပြီးတော့ကျွန်တော်တို့ရဲ့ဟိုဒီနိုင်ငံကြီးဘွာရမှာလည်းချစ်ကြည်ရင်းကြီးဆိုတာပဲသူရှင်တွေပြီးတော့နေထိုင်နေဆိုတာလည်းရှိတယ်ရှိတဲ့ခါကျတော့ဒါကျွန်တော်တို့ဘက်ကနိုင်ငံကထွက်သွားတဲ့လူတွေဟာကျွန်တော်တို့မှာတာဝန် ောင်ကိန်းနေရတဲ့လူတွေရဲ့အခြေအနေတွေလည်းနှိမ့်နိုင်ပြီးတော့ဆောင်ရွက်ဖို့ဆိုတာကျွန်တော်ကြိုးစားနေတာပါပဲ
။အဲ့ဒီဒုက္ခသည်တွေပြန်လာနိုင်ရေတော့ဘယ်လိုအလားအလာရှိရလဲခင်ဗျာ
။ဟုတ်ကဲ့
။တနည်းနဲ့တနည်း
အခုဆိုလို့ရှိရင်ဥမာတရုတ်ပြည်သူဘာလို့ပဲရောက်သွားတယ်ဒီဘက်ကိုပြန်လာတယ်ဆိုရင်ပြန်လာတဲ့သူအားလုံးကိုကျွန်တော်တို့ကနေပြီးတော့ကျွန်တော်တို့တကယ်တော့လူမှုရကယ်လေးနဲ့ပြန်လည်နေရခြားတိုင်းဝန်ကြီးဌာနကလည်းဒါကြီးပြန်ပြီးတော့သူသွားကြီးလာကြီးလွယ်ကူဘူးလို့ပြန်လည်လက်ခံဘူးလို့နေရာပြန်လုထားဖို့ဒါကြီးကျွန်တော်တို့မှတာဝန်ရှိပါတယ်။အဲဒီအတွက်ကျွန်တော်တို့စူးစမ်းနေတာတွေလည်းရှိတယ်စူးစမ်းနေတာတွေလည်းရှိပါတယ်။အဲကျွန်တော်တို့ဘက်ကပြန်လည်လက်ခံတယ်နေရာပြန်ရခြားရမယ်ဒီနေရာထဲမှာသွားကြီးလာကြီးအစီအပြောင်းကူညီတယ်နောက်ပြီးတော့ဒီစားဆောက်ကြီးတွေကိုလက်တလုံးအနည်းဆုံးကျွန်တော်တို့ကအခုအစီအမံကြေရခြင်းသူပြန်လာတဲ့လူကိုအနည်းဆုံး9ဆာ6ပတ်နဲ့နောက်ပိုင်းဆက်လက်ပြီးတော့ကိုနေရာကိုရောက်အောင်မတော်နိုင်သေးခင်မှာလည်းဆက်လက်ထောက်ပံ့တဲ့စနစ်တွေလည်းရှိတယ်။နောက်တစ်ခုကတော့ကျွန်တော်တို့ဒီလူမှုဖွဲ့စည်းရေးနဲ့ကျွန်တော်ပူးပေါင်းပြီးတော့အခုကျွန်တော်ဝန်ကြီးဌာနဆောင်ရွက်နေတဲ့ကိစ္စကြီးအများကြီးရှိပါတယ်။ကျွန်တော်ဝန်ကြီးဌာနလူငယ်အနေပါတော့ဒီလူမှုဖွဲ့စည်းရေးအများကြီးနဲ့ကျွန်တော်ပူးပေါင်းဆောင်ရွက်နေတာရှိပါတယ
်။ဟုတ်ကဲ့။နောက်နိုင်ငံတကာဖွဲ့စည်းတချို့ရဲ့စီးရင်မှာမြန်မာနိုင်ငံဟာဒုက္ခသည်တွေသူတို့အခေါ် refugees တွေအများကြီးထွက်လာတဲ့နိုင်ငံစီးရင်ထဲမှာတက်ကနေ30အတွင်းမှာပါနေပါတယ်ခင်ဗျာ။အဲ့တော့ဝန်ကြီးဘာပြောလို့ပါလဲခင်ဗျာ
အဲဒါတော့ကျွန်တော်အနေနဲ့တော့ဒါဒီဟာနဲ့ပတ်သက်လို့ဘာမှတော့မပြောလို့ပါဘူးဒါပေမဲ့ကျွန်တော်တို့နိုင်ငံမှာတော့အခုကဘယ်လိုလဲဆိုတော့ကျွန်တော်တို့မှာအလုတ်ကင်အခွင့်အလမ်းနေနေပါတယ်ဆိုတာဖြစ်နေတယ်အဲ့တော့ကျွန်တော်တို့ကအလုတ်ကင်ခွင့်အလမ်းပုံမှန်ဖြန့်ဖြန့်ဖို့ဆိုတော့ကျွန်တော်ကြိုးစားနေတယ်အဲ့တော့ကျွန်တော်တို့အစိုးရကြီးကဒါစီမံချက်ကလေးပဲလုပ်လို့လူငယ်လူရည်တွေအတွက်အလုတ်ကင်အခွင့်အလမ်းနေကိုဖြန့်ဖြန့်ဖို့ဆိုတော့ထည့်ပြီးတော့စင်စားပြီးတော့ဆောင်ရွက်တယ်ပေါ့နော်ဝန်ကြီးဌာနနဲ့ဝန်ကြီးဌာနနဲ့ကစီမံချက်လေးတစ်ခုဆွဲပြီးဆိုတော့ဒါဆိုရင်အလုတ်ကင်ခွင့်လမ်းဘယ်လိုဖော်ဆောင်နိုင်မလဲဒါမျိုးကြီးပေါ့နော်ကျွန်တော်တို့အဲ့လိုမျိုးအခုစူးစမ်းဆောင်ရွက်နေပါတယ်ကျွန်တော်တို့ရဲ့အစိုးရတက်တန်းကလည်းတစ်နှစ်ကြော်ယုံလေးပဲရှိသေးတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့ဒါကိုအားစုံခေါ်ဆိုင်ကျွန်တော်စူးစမ်းနေတယ်အလုတ်ကင်ခွင့်လမ်းရှိရင်လူတွေကအပြင်ရောက်မသွားဘူးပေါ့နော်ဒုက္ခတွေဖြစ်မသွားအပြင်ထွက်မသွားဘူးကိုယ့်နိုင်ငံမှာကိုယ်လုံးနိုင်မယ်သွားနေတဲ့လူတွေလည်းပြန်ပြီးတော့ရောက်လာရင်အဆင်ပြေမယ်ဆိုတဲ့ညီလာအနေနဲ့တော့ကျွန်တော်ဆောင်ရွက်နေပါတယ်
နောက်တစ်ခုကဝန်ကြီးတို့အစိုးရရဲ့စီမံကိန်းထဲမှာဘယ်ခုနှစ်ကြာရင်ဒုက္ခသည်အရေးအတွက်ဟာလုံအောင်ပျောက်သွားမယ်တော်လောက်အောင်သူတို့မဟုတ်ဘယ်ခုနှစ်မှာကြာရင်ဒုက္ခသည်ပမာဏကိုဘယ်လောက်ထိလျှော့ချနိုင်မယ်စသဖြင့်အဲ့လိုသတ်မှတ်ထားတာလေးရှိရင်သိပြစီခင်ဗျာ
။အော်အဲ့လိုတော့ကျွန်တော်တို့သတ်မှတ်ထားကျွန်တော်တို့ဝန်ကြီးဌာနအနေနဲ့အခုကကျွန်တော်ကလူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ပဲလေပြောတာကျွန်တော်လူမှုကယ်ဆယ်ဝန်ကြီးဌာနအနေနဲ့ကတော့ဟိုပြန်လည်ပြီးတော့ဟိုထူထောင်ဖို့ဆိုတာလေကျွန်တော်တို့ကကဲကျေဘူးပြန်လဲထူတော်မူဒါတွေကိုပဲဆောင်ရွက်ရတာဖြစ်တယ်အဲ့ဒီလိုတော့တတ်မှတ်ထားတော့ကျွန်တော်တို့ညီညာနေတော့
ဝန်ကြီးတို့ဌာနဟာဒီကဲကျေရေးလုပ်ငန်းတွေလုပ်တဲ့နေရာမှာလူမှုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်တယ်လို့ဆိုပါတယ်အဲ့တော့လူမှုအဖွဲ့အစည်းတွေရဲ့ပါဝင်ပံ့ပိုးမှုအသီးမှတ်ပြုမှုရောဘယ်လောက်ရရှိပါသလဲခင်ဗျာအဲ့ဟာနဲ့ပတ်သက်လို့ကတော့ကျေနပ်မှုရှိပါရဲ့လား
တို့ကတကယ်ပဲပြည်သူအတွက်ကိုကြိုးရှိအောင်လုပ်မယ်နောက်ပြည်သူနဲ့တိုက်ရိုက်အကျိုးရှိမဲ့လုပ်ငန်းတွေကျွန်တော်တို့ဆောင်ရွက်မယ်ပြည်သူဒုက္ခရောက်ရင်ဘလို့ကူညီမလဲဒါပါပဲအဲ့တော့ကျွန်တော်တို့နဲ့အတူတူပြည်သူတွေကဝိုင်းဝန်းပါဝင်တယ်လို့နိုင်ငံတကာဖွဲ့စည်းရတယ်ကျွန်တော်တို့တကယ်လုံနိုင်တဲ့လုံရက်တီးပေါ့နော်လုံနိုင်တဲ့လုံရက်တီးကိုဟိုအတိမတ်ပြုဖို့နဲ့ပို့ပြီးတော့လုံနိုင်အောင်ဟိုပံ့ပိုးကူညီဖို့နဲ့ကျွန်တော်တို့ရဲ့လုံရက်တီးပေါ်မှာအမြင်ရှင်းဖို့ပေါ့နော်ဒါတွေကလည်းကျွန်တော်တို့အများကြီးလိုအပ်တယ်လို့ကျွန်တော်အနေနဲ့ထင်ပါတယ်ကျွန်တော်တို့လည်းကြိုးစားနေပါတယ
်ဟုတ်ကဲ့အခုတော့အလုံးလောက်ရှိပါရဲ့လားတရားတကာဝန်ကြီးတွေလုံရက်ကိုအတိမတ်ပြုမှု
အရာကတော့အချင်းကြီးအဖြစ်ပြက်အရရက်နဲ့အနေထားတွေပေါ်မှာမူတည်ပါတယ်နိုင်ငံတွေရဲ့လေဆိုတဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ကတော့ဘက်ကကျွန်တော်တို့တာဝန်တော့ကျွန်တော်တို့ကြည်အောင်ကြိုးစားနေပါတယ်လို့ကျွန်တော်အနေနဲ့ပြောချင်တာ
ပဲ။ဥကျဇန်တာရဲ့မြန်မာရေးတန်တက်ချက်ကိုအခုလို့ဗုဒ္ဓဦးနဲ့ညပိုင်းမှာတစ်ချိန်နှာစင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့ကြာတာပတင်းနေ့မနေ့ပိုင်းမှာနှာစင်နိုင်ပါလိမ့်ရှင်။အခုအားကစားသတင်းလွှာကိုနှာစင်ကြရပါမယ်။တပတ်အတွင်းထိတ်တန့်ရောက်နေတဲ့အားကစားသတင်းလွှာတွေကိုကိုရနိုင်ကစူးစီးတင်ဆက်ပေးနေပါလိမ့်ရှင်။
လာပ ါကျွန်တော်ရန်နိုင်မှာ VOA ရဲ့တပတ်တွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုတော့ရုရှားနိုင်ငံမှာစနေနေ့ကစတင်လိုက်ပါပြီ။ကမ္ဘာအကောင်းဆုံးဘောလုံးသမားရော်နယ်ဒိုက Real Madrid အသင်းကနေပြောင်းတော့မယ်ဆိုတဲ့သတင်းတွေထွက်လာနေပါတယ်။American Open ကောက်သီးပြိုင်ပွဲမှာတော့ American က Brooks Koepka နိုင်ရပြီးတော့ချန်ပီယံဖြစ်သွားပါတယ်။အခုလိုတပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။ American Open ကောက်သီးပြိုင်ပွဲကိုတော့ Wisconsin P နဲ့ Aaron Hills မှာပြီးခဲ့တဲ့ကြာသပတေးကနေတနင်္ဂနွေနေ့ထိကစားခဲ့ကြပါတယ်။ဒီနေ့မှာထူးခြားတာကတော့ကမ္ဘာအဆင့်ထိပ်ဆုံးမှာရှိတဲ့ကစားသမား၃ယောက်စလုံးဟာဒုတိယနေ့အပြီးမှာပြိုင်ပွဲကနေထွက်လာရပြီးတော့ပြိုင်ပွဲအပြီးမှာတော့ American က Brooks Koepka ကသတ်မှတ်ရိုက်ချက်ထက်16ချက်ရှော့ရိုက်ပြီးတော့American Open Champion ဖြစ်သွားပါတယ်။ဒါဟာ American Open ကောက်သီးပြိုင်ပွဲတက်တန်းလျှောက်မှာရိုက်ချက်အနည်းဆုံးအဖြစ်နဲ့ပူးတွဲစံချိန်တင်ခဲ့တာလည်းဖြစ်ပါတယ်ခင်ဗျာ။2019 FIFA ကမ္ဘာတိုက်ကြီးများဖလားဘောလုံးပွဲကိုရုရှားနိုင်ငံမှာစနေနေ့ကစတင်ဖွင့်လှစ်လိုက်ပါပြီ။အုပ်စု A မှာအင်ရှင်ရုရှား၊နယူးဇီလန်၊ပေါ်တူဂီနဲ့မက္ဆီကိုတို့ပါဝင်ပြီးတော့အုပ်စု B မှာတော့ကမ္ဘာချန်ပီယံဂျာမနီ၊ချီလီ၊ကင်မရွန်နဲ့ဩစတြေးလျတို့ပါဝင်ပါတယ်။ပထမဆုံးအဖွဲ့ပွဲနေ့ကတော့အင်ရှင်ရုရှားကနယူးဇီလန်ကို၂ဂိုးကိုမရှိနဲ့နိုင်ရသွားပြီးတော့တနင်္ဂနွေနေ့ကတော့ချီလီကကင်မရွန်ကို၂ဂိုးကိုမရှိနဲ့နိုင်ပြီးတော့ပေါ်တူဂီနဲ့မက္ဆီကိုတို့၂ဂိုးစီတည်ရဖြစ်သွားပါတယ်ခင်ဗျာ Real Madrid မှာကစားနေတဲ့ပေါ်တူဂီတိုက်စင်မိုရော်နယ်ဒိုဟာ Real ကနေပြောင်းကျင်တယ်လို့သတင်းတွေချင်းချင်းလောင်းလောင်းထွက်လာနေပါတယ်စပိန်နိုင်ငံမှာအခွန်ရှောင်နေဆိုပြီးဆွဆွဲခံနေရတာကြောင့်သူက Real ကနေပြောင်းကျင်တာလို့ပေါ်တူဂီသတင်းစာအဘိုလကဂျွန်လ16ရက်နေ့မှာဖော်ပြလိုက်ပါတယ်ရော်နယ်ဒိုဟာအသင်းပြောင်းဖို့အတွက် Real ကိုပြောဖို့ဆုံးဖြတ်ထားပြီလို့လည်းနှိစက်တဲ့သတင်းရက်ွက်တွေကိုကူးကားပြီးတော့အဲ့ဒီပေါ်တူဂီသတင်းကပြောပါတယ်ရော်နယ်ဒိုဟာ2017ကနေ14အတွင်းမှာအမေရိကန်ဒေါ်လာ16တန်းခွဲအခွန်ဆောင်မှုပြက်ကွက်ခဲ့တယ်ဆိုပြီးစွန်ဟာနာပိုင်တွေကသူ့ကိုတရားစွဲထားတာပါရော်နယ်ဒိုကတော့သူ့ဘက်ကအမှားတစုံတရာမလုပ်ထားဘူးလို့ပြောပါတယ်ရုရှားမှာ Confederation ဖလားကစားဖို့ရောက်နေတဲ့ပေါ်တူဂီအသင်းရဲ့နှီးပြ Fernando Santos ကတော့ရော်နယ်ဒိုရဲ့သတင်းနဲ့ပတ်သက်ပြီးတော့မီဒီယာရင်းနဲ့သတိထားပြောဖို့လိုတယ်ဆိုပြီးတော့ပြောလိုက်ပါတယ်
။ Emerson o Cristiano Obviamente que entendo claramente a pergunta y
ဒီသတင်းနဲ့ပတ်သက်ပြီးတော့ပြောတဲ့အခါမှာဒီသတင်းဘလောက်ခိုင်တယ်လဲဘယ်ကလာတယ်လဲဆိုတာကိုခင်ဗျားတို့သတိထားဖို့လိုပါတယ်။အခုပြတ်နေတဲ့ထဲကအချို့သတင်းတွေကိုကျွန်တော်ရင်ကကြားတော့မကြားဘူးပါဘူး။ကျွန်တော်ပဲနားမကြားတာလားအဲ့ဒီလိုလည်းမဟုတ်ပါဘူး။ဒါကြောင့်မလို့ခင်ဗျားတို့အနေနဲ့ဒီကောလာဟာလာတွေဘယ်ကစတယ်ပြီးတော့သတင်းဘလောက်မှန်မှန်ဆိုတာကိုသတိထားကြပါ
။ရော်နယ်ဒိုအသင်းပြောင်းမယ်ဆိုတဲ့သတင်းတွေကြောင့်ဥရောပကပတ်စံတက်နိုင်တဲ့အသင်းတချို့လဲလှုပ်လှုပ်ရောက်ရောက်ဖြစ်လာနေပါတယ်ဒီထဲမှာမန်ယူနဲ့ PSG ကိုရောက်မယ်ဆိုတဲ့သတင်းတွေအတော်လေးကိုကြဲကြဲလောင်လောင်ထွက်လာနေပြီးတော့တချို့သတင်းတွေမှာလဲ Chelsea နဲ့ Man City တို့ကခေါ်ဖို့စိတ်ဝင်စားနေတယ်ဆိုပြီးတော့ပြောနေကြပါတယ်အသင်းကြီးတွေကသူထက်ကအလူရက်ခေါ်မယ်ဆိုတဲ့အတန်တွေထွက်လာနေသလို Real ကလည်းအ ਨੇ ဆုံးကမ္ဘာစံချိန်တင်ပြောင်းရွှေ့ကြီးတန်တရာကျော်ရမှရောက်မယ်ဆိုတဲ့သတင်းတွေလဲထွက်လာနေပါတယ်တချို့ကြွမ်းကျင်သူတွေကတော့ Ronaldo ရဲ့အခွန်ပြဿနာကမက်ဆီထက်ဆိုးတာကြောင့်စပိန်ကနေပြောင်းဖို့တရားတော့ရှိတယ်လို့သုံးသပ်နေကြပါတယ်။ရီယိုအနေနဲ့သူ့ကိုအသင်းကနေမထွက်စေချင်တော့ဒီပြဿနာကိုခြေလျအောင်ဖြေရှင်းပေးမှရမယ်အနေထားရှိနေပါတယ်။ဆိုတော့ရိုနယ်ဒိုနဲ့ရီယိုတို့တကယ်ပဲလမ်းခွဲကြတော့မှာပါလား။ရိုနယ်ဒိုအနေနဲ့ဘယ်အသင်းကိုရောက်မယ်လို့ရောဘောလုံးဝါသနာရှင်တွေထင်ကြပါသလဲ။မယူကရောရိုနယ်ဒိုကိုပြန်ခေါ်တင်တယ်လို့ထင်ပါသလား။ဂျမနီမှာတော့ဘိုင်မြူနစ်အသင်းကလီယွန်မှာကစားနေတဲ့ပြင်သစ်ကအသက်22နှစ်အရွယ်ကွင်းလယ်ကစားသမားကိုရန်တင်းတော်လီဆွန်ကိုယူရို50တန်းခွဲနဲ့ဝယ်လိုက်ပါတယ်။ဘိုင်ယန်ကသူ့ကို9နှစ်စာချုပ်ချုပ်ခဲ့တာဖြစ်ပြီးတော့ဒါဟာကလပ်အသင်းရဲ့စံချိန်တင်ပြောင်းရွှေ့ခြင်းလည်းဖြစ်ပါတယ်။ပြင်သစ်ပထမတန်းကနွန်စ်အသင်းကလက်စတာအသင်းကိုပရီးမီယာလိဂ်ချန်ပီယံဖြစ်အောင်လှုပ်ပေးခဲ့တဲ့အီတလီနီးပြဂလော်ဒီယိုရေနီယာရီကိုနီးပြဖြစ်နဲ့ခန့်လိုက်ပါတယ်။နွန်စ်ကရေနီယာရီကို9နှစ်စာချုပ်ချုပ်လိုက်တာဖြစ်ပါတယ်ခင်ဗျာ။တရုတ်နိုင်ငံဘက်မှာတော့တရုတ်ပထမအတန်းမှာကစားနေတဲ့ရှန်ဇန်အသင်းကအင်္ဂလန်နီးပြဟောင်စ်ဗန်ယူရန်အရစ်ဆန်ကိုနီးပြကနေထုတ်လိုက်ပါတယ်။အရစ်ဆန်ဟာရှန်ဇန်အသင်းကို2016ဒီဇင်ဘာမှာစကင်ခဲ့ပြီးတော့စူပါလိဂ်ကိုပြန်တက်နိုင်ဖို့ကြိုးပမ်းနေတာပါ။ဒါပေမဲ့ရှစ်ပွဲသက်တိုက်အနိုင်မရတာကြောင့်ရှန်ဇန်အသင်းကသူ့ကိုထုတ်လိုက်တာဖြစ်ပါတယ်ခင်ဗျာ။ကမ္ဘာဘောလုံးအဖွဲ့ချုပ်ဥက္ကဋ္ဌဂျီအန်နီအင်ဖန်တီနိုနဲ့တရုတ်သမ္မတရှီကျင်းဖင်တို့ပြီးခဲ့တဲ့တပတ်ကဘေကျင်းမြို့မှာတွေ့ခဲ့ကြပါတယ်။တရုတ်သမ္မတအနေနဲ့အခုလိုအားကစားအဖွဲ့တစ်ခုရဲ့အကြီးအကဲနဲ့တွေ့တာဟာရှာရှာပါပါတွေ့တာလည်းဖြစ်ပါတယ်။ FIFA ဥက္ကဋ္ဌနဲ့တရုတ်သမ္မတတို့ဘာကြောင့်တွေ့တယ်ဆိုတာမပြောကြပေမဲ့တရုတ်နိုင်ငံဟာလာမယ့်2030ဒါမှမဟုတ် 2034 မှာကမ္ဘာဖလားအင်ရှင်ဖြစ်ဖို့ကြိုးပမ်းတဲ့အနေနဲ့အခုလိုတွေ့တာဖြစ်တယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်ခင်ဗျာ။2020ကမ္ဘာဖလားအင်ရှင်ကာတာနိုင်ငံကတော့အိန္ဒိယနိုင်ငံတွေကတန်တမာရေးဖျက်တောက်ပြီးသူတို့ကိုပိတ်ဆို့လိုက်ပေမဲ့ကမ္ဘာဖလားပြင်ဆင်ရေးကိုထိခိုက်မှာမဟုတ်ဘူးလို့ပြောလိုက်ပါတယ်။ ကဘာဗလာပြိုင်ပွဲပြင်ဆင်ရေးကြီးကြပ်မှုကော်မတီအမှုဆောင်ဒါရိုက်တာဂန်နင်အယ်ခူအရီကလည်းဆောက်လုပ်ရေးလုပ်ငန်းတွေမှာဘာပြဿနာမှမရှိဘူးလို့ပြောပါတယ
် There is no effect
ကျွန်တော်တို့ရဲ့ကွင်းတိဆောက်ရေးလုပ်ငန်းတွေမှာအဓိကဆောက်လုပ်ရေးကော်မတီတွေနဲ့ဘာပြဿနာမှမရှိပါဘူးကွင်းတိဆောက်မှုအတွက်လိုအပ်တဲ့ပစ္စည်းတွေအားလုံးကျွန်တော်တို့စီမှာရှိပါတယ်အစိုးရနဲ့ဆက်ရွှေ့ချုပ်တာဆောက်လုပ်ရေးကော်မတီတွေအနေနဲ့လည်းတခြားနည်းလမ်းတွေကိုကြည့်နေပြီးတော့သူတို့လိုအပ်တဲ့ပစ္စည်းတွေကိုရဖို့တခြားလမ်းကြောင်းတွေလည်းရှိပါတယ်
ဘာသာအောင်သောကုမ္ပဏီကြီးဖြစ်တဲ့ Nike ကအလုပ်ရေအတွက် 1,400 ကိုရှော့ချသွားတော့မှာဖြစ်ပါတယ်။ဒါဟာတကမ္ဘာလုံးမှာရှိတဲ့သူတို့ရဲ့ဝန်ထမ်းတွေက200ခန်းလုံးကိုရှော့ချလိုက်တာပါ။အပြေဘတ်စကတ်ဘောနဲ့ဘောလုံးကဖက်နဲ့ဒီဇိုင်းတွေကိုထုတ်ပြီးတော့ဒီဇိုင်းဟောင်းတွေကိုဆက်မထုတ်ပဲရပ်တန့်တော့မှာဖြစ်တယ်လို့လည်းဆိုပါတယ်။ Nike ဟာ American ရဲ့ဈေးကွက် 50 ခန်းလုံးကိုထိန်းချုပ်ထားတယ်ဆိုပေမဲ့အယောင်ရအသွက်ဆုံးဖြစ်တဲ့ချင်းရဖက်နဲ့မှာတော့ Adidas က Nike ကိုမနစ်ကအသာရခဲ့ပြီးတော့ Nike ရဲ့အစုရှယ်ယာတွေလည်းကျဆင်းခဲ့ပါတယ်။ဒါကြောင့် Nike ကသူ့ရဲ့ပြိုင်ဘက် Adidas နဲ့ Under Armour တို့ကိုရှင်းနိုင်ဖို့အတွက်ဆိုပြီးတော့အခုလိုအပြောင်းလဲတွေလှုပ်လာတာဖြစ်ပါတယ်ခင်ဗျာ
အခုနားဆင်ကြကြရတာကတော့ကိုရနိုင်စီစဉ်တင်ဆက်ပေးနေတဲ့သတင်းပတ်စင်အားကစားကဏ္ဍပဲဖြစ်ပါတယ်ရှင်အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းမှာဆွေးနွေးမယ့်အကြောင်းအရာကိုပြောပြရင်းဖိတ်ခေါ်ပြရစီရှင်
ရရှိမှခင်ဗျာမြို့ပြပေါ်ကကျူးကျော်အင်ယာတွေအရေးကိစ္စဟာလက်ရှိတိုင်းအစိုးရတွေအတွက်ကင်တွေရခက်ခဲသိမ်မွေ့တဲ့ပြဿနာတရားဖြစ်လာပါတယ်ကျူးကျော်အင်ယာတွေအတင်းဖြတ်သိမ်းခြင်းအပြင်ပြဿနာတွေပြည်လဲတော့ပွဲရှိပါသလားဒါမှမဟုတ်ကျူးပြဿနာကိုဘလို့ကင်တွေသိမ်းပါသလဲလာမယ့်စနေညတရားလေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါပါဝင်ဆွေးနွေးမေးမြန်းလိုတဲ့သောရရှင်တွေမိမိတို့တယ်လီဖုန်းနံပါတ်တွေကို VOA ထံကြိုတင်ပေးပို့ထားကြမယ်ဆိုရင်တရားလေးလိုင်းအစီအစဉ်ထုတ်လွှင့်ချိန်မှာပြန်လဲခေါ်ယူပေးပါမယ်ဒါမှမဟုတ်မိမိတို့အမြင်မိမိတို့မေးမြန်းလိုတာတွေကိုစာနဲ့ဖြစ်စေအတန်ဖိုင်နဲ့ဖြစ်စေကြိုတင်ပေးပို့ထားလို့လည်းရနိုင်ပါတယ် VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာပေါ်မှာလည်းမှတ်ချက်မေးခွန်းရေးပို့ထားလို့ရပါတယ် VOA မြန်မာပိုင်းရဲ့ email လိပ်စာက burmese@voanews.com ဖြစ်ပြီးတယ်လီဖုန်းနံပါတ်ကတော့1-239-382-5554ဖြစ်ပါတယ်ပါဝင်ဆွေးနွေးမေးမြန်းကြမယ့်သောတာရှင်တွေကိုကြိုဆိုပါရခင်
လာမယ့်စနေညဒါရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရတယ်ဆိုရင်အချိန်မီဆက်သွယ်ကြဖို့ထပ်မံဖိတ်ခေါ်ပြရစီရှင် VOE ကိုအင်တာနက်ကနေပြီးတော့ဝေဖန်အကြံပေးစာတွေပေးပို့လို့ရတယ်သောတာရှင်တွေနားဆင်လို့ရတယ်တိတ်တချင်တွေတောင်းယူလို့ရတယ်ဆိုရင် VOE ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်စာလိုက်ကနေဆက်သွယ်လို့ရရင်တော့ VOE American အသံမြန်မာပိုင်းအစီအစဉ်ရန်ကုန်စာတိုက်ကြီးစာတိုက်တစ်တာအမှတ် 855 ကိုစာရေးသားဆက်သွယ်နိုင်ပါတယ်ရှင်အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ10:00ထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည10:00ကနေ10:00နိုင်တီလိုင်းတိုမီတာ32နဲ့50တို့ကနေဖန်ယူနိုင်စေနိုင်ကြပါတယ်ရှင်အခုတော့ဗုဒ္ဓဟူးနေ့ညပိုင်းနိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကကြီးညာပေးပါအောင်မယ်ရှင
်အမေရိကန်လက်တော်သမိုင်းမှာအကုန်ကြအများဆုံးဖြစ်ခဲ့တဲ့တောင်ပိုင်းဂျော်ဂျီယာပြည်နယ်ကအောက်လွတ်တော်90နေရာပါဝင်ဒီနေ့ထက်ကျင်းပခဲ့တဲ့လွတ်တော်ကြာဖြတ်ရွေးကောက်ပွဲမှာ Republican Party ကအနိုင်ရတဲ့ပေါ်တမတ်တော်နဲ့ထွန်းကဒီကနေ့ပဲဂုဏ်ယူပြောကြားလိုက်ပါတယ်ရွေးကောက်ပွဲရဲ့အဆုံးသတ်ချက်မှာ American ကိုကြီးကျယ်မြင့်မြတ်အောင်လုပ်ချင်တဲ့သူတွေက9နေရာသတင်းတူတွေနဲ့အကုန်ကြခံသုံးဆွဲခဲ့တဲ့သူတွေဘက်ကတော့တနေရာမှမရဘူးဆိုပြီးတမတ်ထွန်းက Twitter လူမှုကွန်ရက်မှာပြောဆိုလိုက်ပါတာပါတကယ်တော့ Republican Party က4နေရာ Democrat ကတနေရာအနိုင်ရခဲ့တာဖြစ်ပါတယ်ပြည်ချက်ပြည်မာကြီးအဲလစ်ဘက်ဝန်ကြီးချုပ်ထရီဇာမေးအစိုးရရဲ့ဥပဒေပြူရေးရည်မှန်းချက်တွေပါဝင်တဲ့မင်းငွတ်တရက်နဲ့ဒီကနေ့မှာပဲပါလီမန်ကိုအစဉ်လာတိုင်းဖွင့်လှစ်ပေးလိုက်ပါတယ်ဗြိတိန်အစိုးရရဲ့စီစဉ်နေတဲ့မှာတော့ပြည်ခဲ့တဲ့နှစ်တည်းလူမှုဆန္ဒခံယူဝတ်တရက်နဲ့ဆုံးဖြတ်ပြီးအခုခါဥရောပသမဂ EU တာဝန်ရှိသူတွေနဲ့ဆက်ဆက်ညှိနှိုင်းနေတဲ့ EU ဖော်ဝင်ဖြစ်ကနေဗြိတိန်နိုင်ငံနှုတ်တော်ရေးကိစ္စရပ်တွေလည်းပါဝင်ပါတယ်ရုရှားကာဝေးဝန်ကြီးဆာဂေးကူရှိုးလက်ပါသွားတဲ့ရုရှားလေယာဉ်ဘော်တစ်ပင်လယ်ကိုဖျက်ဆီးပြန်ဆန်းနေခြင်းဒီကနေ့မြောက်အတ္တလန္တိတ်စာကြုပ်ပွဲနေတို့မာမေးတက်လီရင်ကအနိကပြန်တန်းလာပြီးဒီနောက်မှာတော့ရုရှားဆောက်ရှောက်လီရင်တစင်းကဂျာဝင်ပြန်တန်းနေနောက်မှာတော့လီရင်ဟာအဝေးကိုပြန်ထွက်သွားတယ်လို့ရုရှားသတင်းတွေကဖော်ပြနေကြပါတယ်နေတို့ဖွဲ့ကတော့နိုင်ငံတကာလီပိုင်နဲ့မှာလိုယိုလို့ဆင်နေလို့တာလို့ပြောဆိုခဲ့တာပါဆီးရီးယားနိုင်ငံထဲမှာအမေရိကန်ဂျက်တက်လီရင်တစင်းကအင်္ဂါနေ့အစောပိုင်းမှာပြစ်ချခဲ့တဲ့အီရန်နိုင်ငံလို့မောင်းသူမဲ့ဒရုန်းယာဉ်တစင်းဟာအီရန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကအသုံးပြုတဲ့ယာဉ်တစင်းဟုတ်မဟုတ်အတည်ပြုနိုင်မှုနီးစပ်နေပြီလို့အမေရိကန်ဆိုတာတာဝန်ရှိသူတွေက VOA ကိုပြောပါတယ်ပြစ်ချလိုက်တဲ့ drone ရင်ကိုတော့စီးရီးယားမှာရှိတဲ့ UN တော်လှန်ရေးပြည်ဆောင်တပ်ရဲ့မြေပြင်ထိန်းချုပ်ရေးစခန်းကထိန်းချုပ်မောင်းနှင်ခဲ့တာဖြစ်တဲ့အကြောင်းလဲအမြင်ဖော်လို့ဆိုအမေရိကန်သတင်းအရင်းမြစ်တွေက VOA ကိုပြောဆိုခဲ့ကြပါဗျာ
ဗုဒ္ဓနေ့ညပိုင်းထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုကိုအောင်လွင်ဦးကြီးညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမတ်တင်ဂီထိုက်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့မီခေဒဗင်စကီဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာ bamis.voanews.com မှာလည်းနားဆင်နိုင်ကြပါရဲ့ရှင်။မနေ့ဖန်ကြတာပရင်းနေ့မနေ့ပိုင်းအစည်းအဝေးတွေနဲ့ကိုတော့လိုင်းဒိုမီတာ32 40နဲ့49တို့ကနေဖန်ယူနားဆင်နိုင်ကြပါရဲ့။ VOA ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ加把劲行。
This program has come to you from the Voice of America, Washington.